Welcome to the Voice of America in Burmese.
Mingla mena kimashe Washington Bureau of VOA American တန်ကနေ2018ခုနှစ် February 18ရက်စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိ line to meter 32.40.48 တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ပြောတတ်ပါဒီမနေ့ခင်းသတင်းတွေကိုမဆုမြတ်မှုနဲ့အတူကြီးညာပေးမှာပါအမေရိကန်ရဲ့လုံခြုံရေးဟာဥရောပနဲ့ဆက်နွယ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချန်မက်တစ်ကမြူနစ်ကလုံခြုံရေးညီလာခံမှာပြောကြားလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာရှေ့ February 27ရက်နေ့ကျင်းပမယ်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအမေရိကန်သမ္မတအစိုးရအဖွဲ့အဖွဲ့ရဲ့မူဝါဒတွေကိုပါထည့်သွင်းဆွေးနွေးဖို့ရှိပါတယ်ရန်ကုန်မြို့မှာဖွင့်လှစ်လိုက်တဲ့မြန်မာအမျိုးသားဘောလုံးအကယ်ဒမီအကြောင်းဖွင့်ပွဲကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီရှင်နှစ်ရတာကျင်းပခဲ့တဲ့ကချင်အမျိုးသားညီလာခံမှာတော့27ရာစုပင်လုံးညီလာခံတက်ရောက်မဲ့ကချင်တိုင်းရင်းသားကိုယ်စားလှယ်တွေကိုရွေးချယ်ခဲ့ကြပါတယ
်အဲ့ဒီအရေးချင်းနေနဲ့ကိုက်ညီတဲ့ကျမတို့ကချင်ပြည်သူထဲကပညာတတ်များပြီးလို့ရှင်တော့ကန္တာလိုက်တွန်းတင်သူများကိုဘယ်လိုရွေးချယ်မလဲဆိုတဲ့ကန္တာရဲ့
ဒါကတော့ညီလာခံကျင်းပရေးကော်မတီအဖွဲ့ဝင်တအုပ်က VOE ကိုပြောပြသွားတာပါ။သတင်းလွှာတွေကိုထုတ်လွှင့်တဲ့အချိန်မှာနားဆင်ရမှာပါရှင်။အဲဒီနောက်မှာတော့တိုင်းသားပြည်နယ်တွေမှာတက်မတော်ဘက်ကပြင်းထန်တဲ့ထိုးစစ်တွေနဲ့ဖိအားပေးတိုက်နေတဲ့အကြောင်းကိုလည်းကြားဖို့ရှိပါရယ်။တခါ American နဲ့ Russia ဆက်ဆံရေးသုံးသပ်ချက်ကိုလည်းတင်ပြပေးဖို့ရှိပါရယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်စုမြတ်မှုတို့ကပြောပြပါအောင်ရှင
်။ Now Atlantic စစ်စာချုပ်အဖွဲ့ NATO ရဲ့မူဝါဒဖြစ်တဲ့စုပေါင်းကာကွယ်မှုကိုအခြေခံတန်ဋိဌာန်အဖြစ်ထားတာမို့ American နိုင်ငံရဲ့လုံခြုံရေးဟာဥရောပနဲ့ဆက်နွယ်နေပါတယ်လို့ American ကာကွယ်ရေးဝန်ကြီး John Mattis ကမဟာမိတ်ဖြစ်တဲ့ဥရောပနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေကိုပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းအခြေအနေတွေမရင်မရဖြစ်နေချိန်မှာကမ္ဘာတစ်လွှာကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေတက်ရောက်စုဝေးကြတဲ့မြူနစ်ကလုံခြုံရေးညီလာခံမှာဝန်ကြီး Mattis ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေစီးလုံးညီညွတ်မှုဟာဥရောပနိုင်ငံတွေညီညွတ်မှုအတွက်အားဖြည့်ပေးနိုင်တယ်လို့ NATO နဲ့ EU ဥရောပသမဂ္ဂတို့ကြားပူးပေါင်းဆောင်ရွက်မှုကိုအားလုံးအတိမတ်ပြုလက်ခံကြတယ်လို့လည်းပြောပါတယ်။ဒါအပြင် American နိုင်ငံရဲ့လုံခြုံရေးဟာဥရောပလုံခြုံရေးနဲ့အမြဲတစေဆက်နွယ်နေတာမို့ဥရောပနိုင်ငံတွေနဲ့ NATO စီးလုံးညီညွတ်မှုဟာအပြန်အလှန်ကြားကန်ပေးနေတာဖြစ်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့လတုန်းကတော့ American သမ္မတ Donald Trump ကနေတိုးအဖွဲ့ဟာခေတ်နောက်ကျနေပြီလို့ပြောကြားခဲ့တယ်လို့နေတိုးမဟာမိတ်တွေအနေနဲ့အဖွဲ့အတွက်ငွေကြေးဆိုင်ရာမှာအခုတည်းပိုးပြီးမျှဝေခံယူဖို့အတွက်ထပ်တလဲလဲတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီး Mattis ကတော့သမ္မတဟာအခုဆိုရင်သူ့မဟာမိတ်တွေကိုအပြည့်အဝအားဖြည့်ပေးဖို့လုပ်နေပါပြီလို့ပြောကြားခဲ့တာပါ။မြူနစ်အစည်းအဝေးကိုတက်ရောက်လာကြတဲ့ကိုယ်စားလှယ်အများပြားကတော့အန္တရာယ်ရှိတဲ့အနေအထားကိုရုရှားကအဓိကလှုပ်ဆောင်နေတယ်လို့ဝိုင်းပြီးအပြစ်တင်နေကြတာပါ။အစည်းအဝေးမှာစနေနေ့ကျရင်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီ လက်ဖရော့ဖ်ကမင်ကွန်းပြောကြားဖို့ရှိပါတယ်။ NATO အတွင်းမှုချုပ် Jens Stoltenberg ကတော့ရုရှားကဆွေးနွေးပြောဆိုမှုတွေအတွက်ကြိုးဆိုလိုက်ပါတယ်။
American သမ္မတ Donald Trump သမ္မတရာဂဒူးယူခဲ့တာလာမယ့်တနင်္လာနေ့ကျရင်တလားပြည့်မှာဖြစ်ပါတယ်။ Washington နိုင်ငံရဲ့အတိုင်းအဝိုင်းမှာအပြောင်းလဲတွေလုပ်နိုင်ခဲ့တယ်လို့သမ္မတ Trump ကဆိုပြီးတော့သူ့ရဲ့သမ္မတတာဝန်အစောပိုင်းအောင်မြင်မှုအဖြစ်ပြောနေပါတယ်။နိုင်ငံထဲမှာရှိတဲ့သတင်းတောက်အများစုဟာအမှန်တရားကိုမပြောကြတဲ့သူတွေမယုံကြည်ရတဲ့သူတွေဖြစ်တယ်လို့ဆိုပြီးသမ္မတကသူ့ရဲ့သမ္မတတာဝန်ပထမလအတွင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဂျာတာရင်းနေကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ရှုပ်ထွေးနေတဲ့ပြဿနာတွေကိုဆက်ခံခဲ့ရတဲ့သူအနေနဲ့တိတိတသာတိုးတက်မှုတွေကိုဆောင်ရွက်ခဲ့ပေမဲ့မီဒီယာတွေကလုံလောက်တဲ့အမှတ်ပေးဖော်ပြမှုတွေမရှိဘူးလို့သမ္မတကဝေဖန်ခဲ့ပါတယ်။ရုရှားနဲ့ဆက်သွယ်ခဲ့တဲ့ကိစ္စကိုဒုသမ္မတကိုအပြည့်အဝမပြောခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်ခဲ့ရတဲ့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းနဲ့ပတ်သက်လို့လည်းသမ္မတကကာကွယ်ပြောခဲ့ပါတယ်။ရွေးကောက်ပွဲကာလတုန်းကသမ္မတရဲ့အကြံပေးတွေနဲ့ရုရှားကြားမှာဆက်သွယ်မှုရှိမရှိကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးဖို့ဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။ Republican အမတ်တော်တော်များများကတော့ရုရှားနဲ့ဘယ်လိုဆက်ဆက်မှုရှိသလဲဆိုတဲ့စုံစမ်းမှုတွေကိုအထက်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတွေမှစစ်ဆေးကြားနာဖို့လိုလားနေကြပါတယ်ရှင်။
American သမ္မတ Mike Pence ဟာမကြာခင်ရက်တွေအတွင်းမှာပဲ EU ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့တွေ့ဆုံ မဲ့ဘွဲအတွက်ဘယ်လ်ဂျီယမ်ကိုတွားရောက်မှာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားပြီးဆွေးနွေးဖို့ရှိပါတယ်။အခုခီးစဉ်ကအမေရိကန်ရဲ့မဟာမိတ်တွေနဲ့မိတ်ဆွေတွေနဲ့ဆက်ဆံရေးအတွက်အာမခံချက်ပေးနိုင်ဖို့အတွက်အတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကရှိတဲ့နိုင်ငံတွေနဲ့ဆက်ဆံရေးမှာအမေရိကန်ကဦးစားပေးမဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးသမ္မတကိုယ်စားပြောဆိုနိုင်မဲ့အခွင့်အလမ်းတစ်ရပ်ဖြစ်ပါတယ်လို့သမ္မတအိမ်ဘျူရိုကပြောပါတယ်။သမ္မတထရမ့်ဟာရုရှားသမ္မတဗလာဒီမီယာပူတင်အပေါ်မှာထပ်ခါထပ်ခါချီကျူးပြောဆိုနေတာနဲ့ဒီနေတိုးအပေါ်မှာရှုံချပြောဆိုမှုတွေကြောင့်ထရမ့်အစိုးရအပေါ်မှာဥရောပခေါင်းဆောင်တွေကစိုးရိမ်မှုတွေရှိနေတာပါ။ဒုသမ္မတမိုက်ပန်ဆာမြူနစ်မြို့ကလုံခြုံရေးအစည်းအဝေးမှာပွဲမှာတော့စနေနေ့ကျရင်မင်းကွန်းပြောကြားဖို့ရှိပါတယ်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ရဲ့အဖေတူမအေခွဲအကိုကင်ဂျွန်နမ်ကွာလာလမ်ပူနိုင်ငံကလေဆိပ်မှာအသက်ခံခဲ့ရပုံရပြီးတော့မလေးရှားရဲတွေကဆက်လက်ဆုံဆန်းနေချိန်မှာအလောင်းကိုပြန်ပေးဖို့အတွက်မလေးရှားဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကတောင်းဆိုခဲ့ပါတယ်။တန်တပတ်နိုင်ငံကူပတ်စပို့ကိုင်ဆောင်ထားသူမြောက်ကိုရီးယားလူမျိုးအလောင်းကိုပြန်ပေးဖို့တောင်းဆိုနေတာကိုမပေးတာနဲ့ပတ်သက်လို့မချေနှက်ကြောင်းမလေးရှားဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကန်ချိုကကွာလာလမ်ပူမှာရှိတဲ့သတင်းတောက်တွေကိုသူ့ရဲ့သဘောထားကြေညာချက်ကိုပေးပို့ခဲ့တာပါ။အဲဒီစာထဲမှာမြောက်ကိုရီးယားရဲ့သဘောတူချက်မပါပဲတက်တည်မပါပဲအလောင်းကိုမလေးရှားရဲကရင်ခွဲစစ်ဆေးခဲ့တဲ့အပေါ်မှာပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်။တစ်ဖက်သက်ရင်ခွဲစစ်ချက်တွေကိုအတိအမှတ်ပြုမှမဟုတ်သလိုဒါဟာလူ့အခွင့်အရေးချိုးဖောက်ရာရောက်တယ်လို့ဆိုထားပါတယ်။မြောက်ကိုရီးယားဘက်ကအလောင်းပြန်ပေးဖို့တရားဝင်တောင်းဆိုနေတာကိုလည်းမလေးရှားရဲကမပေးပဲဘာကြောင့်တည်ဆုံးသလဲဆိုတာနဲ့မဆိုင်တဲ့ကိစ္စတွေကိုလုပ်နေတယ်လို့ပြောပါတယ်။တယောက်ယောက်ရဲ့တောင်းဆိုချက်ကြောင့်မလေးရှားဘက်ကတခုခုကိုဖုံးခွဲဖို့အတွက်အချိန်ဆွဲနေတာလို့လည်းမြောက်ကိုရီးယားကယူဆကြောင်း VOA ကရရှိတဲ့မြောက်ကိုရီးယားတပ်အမတ်ကြီးရဲ့စာထဲမှာရေးထားပါတယ်။မလေးရှားဘက်ကတော့ရင်ခွဲစစ်ဆေးတွေးရှိချက်တွေကိုထုတ်ပြန်ခြင်းမရှိသေးသလိုအလောင်းကိုမပေးခင်မှာ DNA စစ်ဆေးဖို့လိုတယ်လို့ပြောခဲ့ပါတယ်။ February 14ရက်နေ့ကမကာအိုကိုသွားမဲ့ကင်ဂျုံနမ်ဟာကွာလာလမ်ပူလေဆိပ်မှာလှုပ်ကြံခံခဲ့ရတာပါဒီအမှုမှာမတင်ကားသူအမျိုးသမီးနှစ်ယောက်နဲ့အမျိုးသားတစ်ယောက်ကိုမလေးရှားရဲကဖမ်းဆီးထားပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တိုင်းကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဖိလစ်ပိုင်နိုင်ငံဘိုရာကီအပန်းဖြေစခန်းမှာ February 27ရက်နေ့မှာကျင်းပမယ်အာဆီယံနိုင်ငံချိုင်းဝန်ကြီးများအစည်းအဝေးမှာ American သမ္မတ Donald Trump အစိုးရအဖွဲ့ရဲ့အာဆီယံဆိုင်ရာမူဝါဒတွေကိုပါထည့်သွင်းဆွေးနွေးဖို့ရှိတယ်လို့ Jakarta အခြေစိုက်အာဆီယံဖွဲ့ဝင်တူရဲ့ပြောကြားချက်ကိုကိုကာပီမြန်မာ Times သတင်းမှာဖော်ပြပါတယ်ဒီအစည်းအဝေးဟာ April 10ရက်အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့ပြင်ဆင်တဲ့အနေနဲ့အကြိုဖြစ်ကျင်းပတာပါ February 19နဲ့20ရက်တွေမှာလည်းအာဆီယံတန်တမန်တွေဆွေးနွေးပွဲတွေကိုကျင်းပမှာဖြစ်ပြီးဒုတိယနိုင်ငံချိုင်းဝန်ကြီးဦးကျော်တင်ဆွေကိုမြန်မာနိုင်ငံကိုစားပြုတော်ရဖို့အတွက်အတိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဒေါန်ဆန်းစုကြည်ကဆက်လွတ်မှာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်လလောက်ကအာဆီယံဖွဲ့ဝင်နိုင်ငံတွေကိုရှင်းပြခဲ့တာမို့အခုလိုအပ်ရင်နောက်ဆုံးအခြေအနေတွေကိုထပ်ပြီးရှင်းပြဖို့အလားအလာရှိတယ်လို့လည်းဖော်ပြထားပါတယ်ဖိလစ်ပိုင်နိုင်ငံအာဆီယံလက်ချဥက္ကဋ္ဌဖြစ်တဲ့တာဝန်ယူရတဲ့ဒီအာဆီယံ၁၀နိုင်ငံအစည်းအဝေးတွေအတွင်းမလေးရှား၊ဘရူနိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်အာဆီယံ၄နိုင်ငံနဲ့တရုတ်တို့ကြားနယ်မြေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးကိုဆွေးနွေးမှာဖြစ်တယ်လို့တခြားအာဆီယံအရေးကိစ္စတွေနဲ့အမေရိကန်အစိုးရတဲ့အဖွဲ့ရဲ့နိုင်ငံချိုင်းမူဝါဒဆိုင်ရာတွေကိုပါဆွေးနွေးကြဖို့ရှိပါတယ်။ဒေတာရင်းနဲ့နိုင်ငံတကာပြဿနာရဲ့ဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်စမ်းသပ်ပစ်လုံမှုဆိုင်ရာတွေကိုပါဆွေးနွေးဖို့ရှိနိုင်တယ်လို့အာဆီယံနိုင်ငံအာဆီယံဆိုင်ရာမြန်မာရုံးကညွှန်ကြားမှုဥမျက်သူရဲ့ပြောကြားချက်ကိုကိုကာပြီးဖော်ပြထားပါတယ်။လာမယ့် November ဟနွိုင်းမှာကျင်းပမယ့် Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံမှာတော့ American သမ္မတ Donald Trump ကိုယ်တိုင်တက်ရောက်မယ်လို့ခန့်မှန်းနေကြပါတယ်
။မြန်မာဘက်ကထွက်ပြေးလာကြတယ်လို့ဆိုတဲ့ Rohingya ဒုက္ခသည်တွေရှိနေတဲ့ Bangladesh နိုင်ငံ Cox's Bazar ဒေသကိုမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီရှေ့သတင်းပတ်မှာတွားရောက်မှာဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံ OHCHR ရဲ့ထုတ်ပြန်ချက်အရမစ္စယာဟီလီဟာ February 20ရက်နေ့ကနေ23ရက်နေ့အထိရိုဟင်ဂျာတွေခိုးလုံနေကြတဲ့နေရာတွေစီကိုတွားရောက်လေ့လာမှာဖြစ်ပါတယ်။ February 3ရက်နေ့ OHCHR ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာရိုဟင်ဂျာတွေအပေါ်လ လုံခြုံရေးတပ်ဖွဲ့ဝင်တွေကဆူဆူဝါဝါလူခွေရေးချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုကိုယ်တိုင်လေ့လာပေါက်တွားရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့၄-၅လအတွင်းမြန်မာဘက်ကထွက်ပြေးလာကြသူတွေရှိတဲ့နေရာတွေကိုတွားပြီးတော့သူတို့ရဲ့အခြေအနေနဲ့ဘလို့အခြေအနေမျိုးကြောင့်အခုလိုထွက်ပြေးလာရတယ်လဲဆိုတာကိုအဓိကစုံစမ်းသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိခိုက်နစ်နာနေတဲ့လူအဖွဲ့အစည်းတွေကိုကိုယ်တိုင်တွားလေ့လာတာကသူတို့ရဲ့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေကိုပို့ပြီးတော့နားလည်သဘောပေါက်အောင်အထောက်အကူဖြစ်မယ်လို့မစ္စယာဟီလီကပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးရပ်ဆိုင်းလိုက်တဲ့ပုံမှာကြိုဆိုတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ January လဆန်းတုန်းကလည်းမစ္စယာဟီလီဟာမြန်မာနိုင်ငံကို၅ချိန်မြောက်ခီးစဉ်ဖြစ်တဲ့ဆက်နှစ်ရကြာတွားရောက်ခဲ့ပါတယ်။ဒီကြားသတင်းကတော့ပြီးခဲ့တဲ့အောက်တိုဘာ6ရက်ကရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာယာယီပိတ်ထားတဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမောင်တော်အမှတ်1ဝင်ထွက်စခန်းကို February လ12ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်ရှင်။
ရန်ကုန်မှာဖွင့်နေလိုက်တဲ့မြန်မာအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွံ့ဖွဲ့ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကိုရင်တက်ရောက်ခဲ့ပါတယ်။ဒီဖွံ့ဖွဲ့ကို FIFA ဥက္ကဋ္ဌနဲ့အတူ FIFA ကတာဝန်ရှိသူတွေအာရှနဲ့အာဆီယံဘောလုံးအဖွဲ့ချုပ်တွေကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ပါတယ်။ဒီတင်နန်းကျောင်းဟာတင်ငန်းချွတ်မြို့နယ်သူမွတ်နာကွင်းရှိမှာဆက်လုပ်တာပါ။ဒီတင်နန်းကျောင်းဖွင့်လှစ်နိုင်ရတဲ့ FIFA ကထောက်ပံ့ငွေနဲ့အတူမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောရဲ့ AOR Foundation ရဲ့ရန်ပုံငွေနဲ့တည်ဆောက်တာဖြစ်ပါတယ်။တင်နန်းကျောင်းအတွက်ဘောလုံးအားကစားမှာအလားအလာရှိသူလူငယ်တွေကိုရွေးချယ်မှာဖြစ်ပြီးလမ်းမဲ့ match လာတဲ့မှာလူရွေးပွဲတွေကိုမြန်မာနိုင်ငံတလွှားကျင်းပသွားမှာဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာအလားတူသင်တန်းကျောင်း၃ကျောင်းရှိလာပါပြီ။မြန်မာဘောလုံးအားကစားဟာ1966ကနေ80နှစ်တွေအတွင်းအရှေ့တောင်အာရှတလွား၅နှစ်ဆက်တိုက်ထိတ်ဆုံးမှပြည်နေကြတာဖြစ်ပေမဲ့အခုချိန်မှာ FIFA ရဲ့အဆင့်159မှာရောက်ပြီးအဆင့်နှိမ့်ကျနေတာဖြစ်ပါတယ
်။ဒေါက်ကင်မြတ်တဲ့မဆုမြတ်မုံတို့ကနောက်ဆုံးရသတင်းတွေကိုပြောပြသွားတာပါ။ကျမတို့စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို VOA Burmese News ဆိုတဲ့ Facebook ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ပြမှာပါ။ American မှာ Trump အစိုးရတဲ့အနေနဲ့ဘလို့နိုင်ငံသားရေးမူဝါဒကိုချမှတ်မှာလဲဆိုတာကိုပြက်ပြက်သားသားမသိရသေးချိန်မှာရုရှားနိုင်ငံကနိုင်ငံတချို့အပေါ်သူ့ရဲ့အရေးပါမှုနဲ့ဩဇာလွှမ်းမိုးနိုင်ဖို့စူးစမ်းနေပါပြီ။ American အစိုးရနဲ့ဆက်ဆံရေးတိတ်အဆင်မပြေဖြစ်နေတဲ့နိုင်ငံတွေရုရှားအတွက်မဟာဗျူဟာကျတဲ့နိုင်ငံတွေနဲ့တဘာဝအရေးမြစ်တွေပေါများတဲ့နိုင်ငံတွေနဲ့ရုရှားကဆက်ဆံရေးကောင်းဖို့စူးစမ်းနေတဲ့အကြောင်း VOA သတင်းတောက် Paul Alexander တုံးသက်ချက်ကိုမဆုမြတ်မုံကဆက်ပြီးတော့တင်ပြမှာပါရှင်။American သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအသည့်အတွင်းဦးစားပေးဆောင်ရွက်မဲ့နိုင်ငံသားရေးမူဝါဒတွေကဘာတွေဖြစ်မလဲဆိုတာတိတိကျကျမသိရသေးသလိုယာရုတာဝန်ခန့်အပ်မှုတွေအစိုးရအသည့်ဦးစားပေးဆောင်ရွက်မဲ့ကိစ္စတွေကအသားတကျမရှိလာသေးပါဘူး။အဲဒီလိုအခြေအနေမှာပဲဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲသွားခဲ့ပြီးတဲ့နောက်တိတိတတ်တာကျဆင်းသွားတဲ့ရုရှားရဲ့ဩဇာညောင်းမှုကိုပြန်လည်ရရှိနိုင်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကကြိုးစားနေပါတယ်။မြောက်ပင်လယ်ကနေအန်တာတိကတိုက်အထိရုရှားရဲ့အရေးပါမှုကိုပြနိုင်ဖို့စ조사မှုတစ်ခုအဖြစ်နဲ့အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲစကားဝိုင်းတစ်ခုကိုဗုဒ္ဓဟူးနေ့တုန်းကရုရှားနိုင်ငံမော်စကိုမြို့တော်မှာကျင်းပခဲ့ပါတယ်။အဲဒီဆွေးနွေးပွဲတက်ဖို့အာဖဂန်နစ္စတန်၊ပါကစ္စတန်၊အီရန်၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကိုဖိတ်ကြားခဲ့ပေမဲ့အမေရိကန်ကိုတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူး။အာဖဂန်နစ္စတန်မှာဆယ်စုနှစ်နဲ့ချီရုရှားရဲ့ကျူးကျော်မှုမအောင်မြင်ခဲ့တဲ့နောက်ရုရှားဟာစစ်မီးမွေးသူလို့အမြင်ခံနေရတဲ့ပုံရိပ်ကနေငြိမ်းချမ်းရေးဆောင်ရွက်သူလို့အမြင်ခံရဖို့အတွက်အာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုအင်ရှင်အဖြစ်ကျင်းပနေပုံရပါတယ်။ဒါရင်မကဒေတာရင်းမှာပို့ပြီးတက်ကြွတဲ့အခန်းနေရာကနေရုရှားအစိုးရကဆောင်ရွက်ပြခြင်းပုံရတယ်လို့အာဖဂန်အရေးကိုစောင့်ကြည့်နေကြသူတွေကသုံးသပ်ပါတယ်။ IS စစ်သွေးကြွတဲ့အပေါ်ထိရောက်တဲ့စစ်ဆင်ရေးတွေလုပ်နေပြီးအရှိအလေပိုင်းဒေတာမှာအထူးသဖြင့်ဆီးရီးယားမှာသူ့ရဲ့အရေးပါမှုကိုရုရှားကလုပ်ပြခဲ့တယ်လို့အာဖဂန်နဲ့တာလီဘန်တို့အကြောင်းတောက်လျှောက်ရေးသားလာတဲ့ပါကစ္စတန်သတင်းတောက်ရာဟီမူလာယူဆက်ဇိုင်က VOA ကိုပြောခဲ့ပါတယ်
။ဆီးရီးယားကအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးမှုတွေမှာရုရှားရဲ့အခန့်ကဏ္ဍကမပမဖြစ်ပါနေမှာပါပဲ။အခုဆိုအင်းဒီချင်းနိုင်ငံတွေနဲ့ပတ်သက်သမျှဆွေးနွေးမှုတွေမှာလည်းရုရှားကပါဝင်နေတဲ့ပုံတွေ့ရပါတယ်။ဒီလိုပါဝင်နိုင်ဖို့အတွက်သူတို့ရဲ့အထောက်အမှုကလည်းအောင်မြင်နေပုံရပါတယ်။
ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတာဖြစ်တယ်လို့ရုရှားအစိုးရဘက်ကပြောပေမဲ့အမေရိကန်အစိုးရကတော့အမေရိကန်ထောက်ခံတဲ့အာဖဂန်အစိုးရကိုတိုက်နေတဲ့တာလီဘန်တွေကိုရုရှားကကူညီနေတယ်လို့ပြောပါတယ်။ရုရှားကအာဖဂန်နစ္စတန်ကိစ္စမှာပါဝင်နေရတဲ့အထူးအကြောင်းအရင်က IS တို့ရဲ့အစွန်းရောက်ဝါဒကိုအလဲပိုင်းအာရှမှာပြန့်နှံ့လာမှဆိုရင်လည်းအတွက်တားဆီးနိုင်ဖို့နဲ့ကမ္ဘာမှာဘိန်းထုတ်လုပ်မှုအများဆုံးအာဖဂန်နစ္စတန်ဘက်ကမူရစ်ဆေးဝါးတွေရုရှားထဲရောက်မလာအောင်တားဆီးနိုင်ဖို့ဖြစ်တယ်လို့အာဖဂန်သတင်းတောက်ဆမ်မီယူဆက်ဇိုင်ကလည်းသုံးသပ်ပါတယ်။ဒီထက်အရေးကြီးတဲ့အချက်ကတော့ အာဖဂန်နစ္စတန်ဟာရုရှားအတွက်မဟာဗျူဟာအရအချက်အချာကျတဲ့နေရာမှာတည်ရှိတာကြောင့်1989ခုနှစ်မှာရုရှားကကျူးကျော်ဝင်ရောက်ခဲ့တာဖြစ်တယ်ဆိုတာကိုလည်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားနေတဲ့သတင်းတောက်ဆမ်မီယူဆက်ဆိုင်ကထောက်ပြပါတယ်။ရုရှားအစိုးရနဲ့အဆင်ပြေတဲ့အတွက်နိုင်ငံတကာမှာတာလီဘန်တွေကိုအာဖဂန်နစ္စတန်ရဲ့နိုင်ငံရေးအင်အားစုအဖြစ်အမြင်တော့မရောက်နိုင်ဘူးလို့လည်းသူကဆိုပါတယ်။
တာလီဘန်တွေကသူတို့ကိုနိုင်ငံရေးအင်အားစုတစ်ခုအဖြစ်နိုင်ငံတကာကအသိမှတ်ပြုစေခြင်းနဲ့နိုင်ငံရေးအရာနေရာရခြင်းနဲ့ဆိုရင်အမေရိကန်နဲ့ NATO အဖွဲ့ရဲ့ထောက်ခံမှုရဖို့လိုအပ်ပါတယ်
။အာဖဂန်နစ္စတန်အပေါ်ရုရှားတို့ရဲ့စိတ်ဝင်စားမှုကအပေါ်ယံတစ်ခုသာဖြစ်တယ်လို့တောင်တရုတ်ပင်လယ်ထဲမှာတရုတ်တို့ရဲ့ရဲရဲတင်းစစ်ရေးအင်အားတည်ဆောက်နေတာမျိုးရုရှားတို့ရဲ့လောက်ရကိုမြင်နေကြသူတွေလည်းရှိပါတယ်။တရုတ်အစိုးရနဲ့ရုရှားအစိုးရကြားအကန့်အသတ်နဲ့ပူးပေါင်းဆောင်ရွက်နိုင်ခြေကအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်နိုင်ဖို့ဖြစ်တယ်လို့လည်းတချို့ကမြင်ကြပါတယ်။ဒေသတာကတော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကချမှတ်ခဲ့တဲ့နိုင်ငံသားရေးမူဝါဒကြောင့်အဆင်မပြေခဲ့တဲ့နိုင်ငံတွေကိုတရုတ်နဲ့ရုရှားကအခွင့်ကောင်းယူတိတိတတ်တချင်းကပ်ခဲ့တာမျိုးတွေလည်းရှိပါတယ်။ဘောကန်ဒေသတွေကအမေရိကန်တို့အကျိုးစီးပွားရှိတဲ့နိုင်ငံတွေမှာရုရှားကနိုင်ငံရေးအရဝင်ရောက်နှောက်ယှက်မှုတွေရှိတယ်လို့စွပ်စွဲခံခဲ့ရပါတယ်။ Pacific ဒေသမှာဆိုရင်လည်း2006ခုနှစ်ကစစ်အာဏာသိမ်းမှုကြောင့်အရေးယူတန်းခတ်ခံထားရတဲ့ Fiji ကျွန်းနိုင်ငံကိုရုရှားအစိုးရကလက်နက်တွေစစ်သုံးရန်တရားတွေကိုပြီးခဲ့တဲ့နှစ်ကပဲလှူဒန်းခဲ့ပြီးမဟာမိတ်သစ်ဖွဲ့ခဲ့ပါတယ်။နောက်ဆက်နှစ်15နှစ်လောက်ကြာရင်ရုရှားရဲ့ရေတပ်သင်္ဘောတွေ Fiji ရဲ့မြို့တော်စီကိုပုံမှန်လာတာမျိုးနောက်အနှစ်20လောက်အတွင်းမှာ Fiji နိုင်ငံမှာရုရှားနဲ့တရုတ်တို့ရဲ့စစ်အခြေစိုက်စခန်းတွေထားရှိခွင့်ရတာမျိုးတွေမြင်လာရနိုင်တယ်လို့လုံခြုံရေးဆိုင်ရာသုံးသပ်တဲ့ 36 Parallel Assessments အဖွဲ့ရဲ့ညွှန်ကြားရေးမှူးက Guardian သတင်းစာကိုပြောထားပါတယ်။ရုရှားဟာလစ်ဗျားနယ်လဲဆက်ဆံရေးကိုတည်ဆောက်နေပါတယ်။တဘာဝအရင်အမြစ်တွေပေါ်များတဲ့ကမ္ဘာတောင်ပိုင်းအန်တာတိကတိုက်အထိရုရှားရဲ့တည်ရှိမှုကိုပြနိုင်ဖို့ကြိုးစားနေပါတယ်။အရင်တုန်းကနှင်းဖုံးနေလို့သွာလာလို့မရခဲ့တဲ့ကမ္ဘာမြောက်ချမ်းကအာတိတ်ဒေသမှာလည်းရုရှားကအကျိုးစီးပွားရှာဖွေနေပါတယ်ရှင
်။အားရှင်များရှင်နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေရဲ့ပြဋ္ဌာန်းနိုင်မှုလွှတ်တော်မှာကြိုးပမ်းနေပါတယ်။အာဏာပိုင်တွေကစောင့်ကြည့်တာနောက်ရောက်ခံတာဖန်နာစီတာရှာဖွေတာတွေကြောင့်နိုင်ငံသားတွေရဲ့လူခွင့်ရေးထိခိုက်မဲ့အခြေအနေကိုကာကွယ်ဖို့ရည်ရွယ်ထားတာဖြစ်ပေမဲ့လုံခြုံရေးတာဝန်တွေမှာထိခိုက်နိုင်တယ်လို့ကန့်ကွက်တာတွေလည်းရှိပါတယ်။ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံလုံခြုံရေးဘာကိုဦးစားပေးသင့်တယ်လဲဆိုတာကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးမှဖြစ်ပါတယ်။သောရရှင်တွေအနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-32-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အခါမှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းဖတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စီနီညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရနော်။အခုတော့ကချင်မျိုးသားညီလာခံနောက်ဆုံးအခြေအနေကိုပြောပြမှာပါ။ကချင်ပြည်နယ်မြကြီးနားမြို့မှာနှစ်ရက်တာကျင်းပခဲ့တဲ့ကချင်မျိုးသားညီလာခံမှာ27ရာစုပင်လုံညီလာခံကိုကချင်တိုင်းသားတွေတက်ရောက်ခွင့်ရတဲ့အခါမှာဘာတွေတင်ပြဆွေးနွေးသွားမလဲဆိုတာနဲ့ပတ်သက်လို့ကြိုတင်ညှိနှိုင်းဆွေးနွေးခဲ့ကြတယ်လို့ကိုစလဲတရားကိုလည်းရွေးချယ်ခဲ့ကြပါတယ်။အပြည့်စုံကိုတော့ကိုညံဝင်းအောင်ကတင်ပြမှာပါရှင်
။27ရာစုပင်လုံညီလာခံမှာကချင်တိုင်းသားတွေဘယ်လိုအခန်းကဏ္ဍကပါဝင်နိုင်မလဲဆိုတာကိုကြိုတင်ညှိနှိုင်းဖို့နဲ့နှင်းစင်စွစွလို့ကျင်းပလာခဲ့တဲ့ကချင်အမျိုးသားအတိုင်ပင်ခံအဖွဲ့ရဲ့စုံညီအစည်းအဝေးကိုပါပူးတွဲပြီးကချင်အမျိုးသားညီလာခံအဖြစ်ကျင်းပဖို့မြကြီးနားမြို့ကမနောကွင်းမကြွယ်ခမ်းမဆောင်မှာနှစ်ရက်ကြာကျင်းပနေတာပါလုံညုံကြီးအကြောင်းပြချက်နဲ့အစောပိုင်းမှာတားမြစ်ခဲ့ပေမဲ့ဖေဖော်ဝါရီလ16မနေ့မွန်းလွဲပိုင်းမှာကျင်းပခွင့်ရခဲ့ပြီး27ရာစုပင်လုံအကျိုးကချင်အမျိုးသားတွဲဆောင်ပွဲခေါင်းစဉ်နဲ့ကျင်းပနေတာဖြစ်ပါတယ်ဆွေးနွေးကြတဲ့အကြောင်းအရာနဲ့ပတ်သက်လို့ညီလာခံကျင်းပရေးအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်ခွန်ကြာကအခုလိုရှင်းပြပါဗျ27
ရာစုပင်လုံမှာကချင်အမျိုးသားတဲ့အဲ့အနေနဲ့ဘယ်အခမ်းဘယ်ခန္ဓာကနေပြီးတော့ပါဝင်ရင်ရမလဲဆိုတော့ role of kitchen body အဲ့ဒါကိုလည်းကျမတို့သုံးသပ်ကြပါတယ်ကျမတို့ဘယ်ခန္ဓာကနေပါဝင်နိုင်မှာလဲဆိုတော့ဒီနိုင်ငံကြီးမူပေါင်းကိုလည်းဆွေးနွေးကြပါတယ်နောက်တစ်ခုကတော့ဗာလဲဆိုရင်လူမျိုးအလိုက်ကျမတို့အကယ်၍များပါဝင်ခွင့်ရမယ့်အချိန်မှာဘာတွေကိုအဆင်သင့်လုပ်ထားရမှာလဲဆိုတော့ဒီခေါင်းစဉ်တွေကိုလည်းကျမတို့ဖော်ထုတ်ပြီးတော့မှဆွေးနွေးကြပါတယ်ရှင့် အဲ့တော့ဒီလိုအကျိုးပြင်ဆင်ရေးကိုတော့မလုပ်ရဘူးဆိုပြီးမှဒေါ်အောင်ဆန်းစုကြည်လည်းမပြောထားပါဘူး။မူပေါင်းအရလည်းပဲအကျိုးပြင်ဆင်ရေးလုပ်ငန်းတွေကိုကန့်တတ်ထားခြင်းမရှိပါဘူးရှင့
်။ပြည်ထောင်စုညဉ့်ဉဏ်ရေး21ရာစုပင်လုံးမှာကြချင်းတိုင်းရင်းသားတွေတက်ရောက်ခွင့်ရလာတဲ့အခါအစဉ်သင့်ဖြစ်အောင်လို့ကိုယ်စားလှယ်တရားကိုလည်းရွေးချယ်ခဲ့ကြတယ်လို့ဒေါ်ခွန်ကြာကပြောပါတယ
်။ကျမတို့နိုင်ငံရေးဆွေးနွေးပွဲမှာတကယ်တမ်းလှုပ်ဆောင်တဲ့အခါမှာကန္တ၅ခုဖြစ်တဲ့နိုင်ငံရေးလုံခြုံရေးလူမှုရေးစီးပွားရေးမြေယာတရားစာသားနဲ့တဘာဝပတ်ဝန်းကျင်ဆိုတဲ့ခေါင်းစဉ်တွေနဲ့ပတ်သက်ပြီးဒီနေ့မနေ့ပိုင်းမှာကတော့ဒီခေါင်းစဉ်တွေကိုတကယ်တမ်းဥဆောင်ဖို့အတွက်အဲ့ဒီအရေးအချင်းတွေနဲ့ kait ညီတဲ့ကျမတို့ချင်းပြည်သူထဲကပညာတတ်များပြီးလို့ရှိရင်တော့ကန္တအလိုက်တွန်းတင်သူများကိုဘယ်လိုရွေးချယ်မလဲဆိုတဲ့ကန္တရဲ့ပြီးလို့ရှိရင်တော့ nominate လုပ်ထားတဲ့အယောက်တရာကိုကျမတို့အဲတယောက်ချင်းရဲ့နာမည်ကိုဖတ်ပြီးတော့မှလက်ခံတာမျိုးသုံးတတာမျိုးပြီးလို့ရှိရင်တော့နောက်ဆုံးအတည်ပြုပေးပြီးတော့မှ legitimacy ပေးတာပေါ့
ကြာသာပရိနေတုံကတော့ဒီကချင်အမျိုးသားညီလာခံကိုကျင်းပခွင့်မပြုဘူးဆိုပြီးဒေသခံရဲလုံခြုံရေးနဲ့ကချင်တိုင်းရင်းသားတွေကြားတင်းမာမှုတချို့ရှိခဲ့ပါတယ်။လက်ရှိမှာတော့အဲ့ဒီလိုထိတ်တိုက်ဖြစ်တာမျိုးမရှိပေမဲ့အခြေတင်ဖြစ်စရာတချို့ရှိခဲ့တယ်လို့ဒေါက်ခွန်ကြာကပြောပါတယ်
။အော်ဒီနေ့ကတော့ကျမတို့ရုံရင်းဆန်ခတ်နဲ့ဒီလုံခြုံရေးရွက်တင်းတက်တာမျိုးတော့မရှိပါဘူး။ဒီညနေပိုင်းဒီမနေ့ပိုင်းမှာတစ်ချိန်ကတော့ဒီပြည်သူ့ရဲတပ်ဖွဲ့များကဆိုပြီးမှအတန်းဖန်းဆက်တွေလာရောက်တဆင်ဖို့အတွက်စူးစမ်းတဲ့အခါမှာကျမတို့ဒီကွင်းကိုလုံခြုံရေးယူထားတဲ့လူငယ်များနဲ့သူတို့တွေကနေကတော့ဆွေးနွေးမှုတွေလုပ်ဖြစ်ပါတယ်ဒါပေမဲ့ရုံရင်းဆန်ခတ်မှုတွေတော့မဖြစ်ပါဘူးဆွေးနွေးပြီးတော့မှပြန်ရုပ်သိမ်းပေးတာမျိုးရှိပါတယ်ချက
်လက်ရှိကျင်းပနေတဲ့ကချင်အမျိုးသားညီလာခံမပြီးပြတ်သေးတာကြောင့်ဖေဖော်ဝါရီ18ရက်နေ့ဒီဆက်လက်ကျင်းပသွားမယ်လို့ညီလာခံကျင်းပရေးအဖွဲ့ကပြောပါတယ်ဒီညီလာခံကိုကချင်နိုင်ငံရေးပါတီတွေဘာသာရေးအသင်းအဖွဲ့ခေါင်းဆောင်တွေကချင်လူမှုအဖွဲ့အစည်းကကိုယ်စားလှယ်စုစုပေါင်း880ကျော်တက်ရောက်ခဲ့ကြပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဟာတနင်္ဂနွေလုံးအပြည့်ရစာချုပ် NCA မှာလက်မှတ်မထိုးရသေးတာကြောင့်27ရာစုပင်လုံးညီလာခံကိုတက်ရောက်ခွင့်ရဖို့မသေးကြသေးပဲဖြစ်နေပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအထိကချင်ဒေသမှာအစိုးရတပ်တွေနဲ့တိုက်ပွဲတွေရှိနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းရောက်ပါရှင်အခုလို27ရာစုပင်လုံးညီလာခံအတွက်ကချင်တိုင်းရင်းသားတွေဘက်ကပြင်ဆင်နေချိန်မှာပဲမြန်မာတပ်မတော်ဘက်ကနေတိုင်းရင်းသားနယ်မြေတချို့မှာပြင်းထန်တဲ့ထိုးစစ်တွေနဲ့ဖိအားပေးတိုက်နေကြောင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကပြောပါတယ်တချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဖေဖော်ဝါရီလ23ရက်နေ့မှာတွေ့ဆုံဖို့ UNFC ခေါင်းဆောင်တွေကိုအစိုးရဘက်ကတရားဝင်ကန့်လှမ်းလိုက်ကြောင်းကိုတော့ဆက်ပြီးတော့နားဆင်ပါရှင်။တိုင်းဒေါ်လက်နက်ကိုင်အဖွဲ့အားလုံးနီးပါးပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ JBC အစည်းအဝေးကျင်းပမယ်ဖေဖော်ဝါရီလ23ရက်နေ့မှာပဲအဲ့ဒီအစည်းအဝေးကိုတက်ရောက်လာမဲ့ UNFC ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့အစိုးရဘက်ကစီစဉ်ထားတာပါဒါပေမဲ့အခုလို့အစိုးရဘက်ကဖိတ်ကြားစီစဉ်ထားတာနဲ့ပတ်သက်လို့ UNFC ဘက်ကတော့တရားဝင်အကြောင်းမပြန်သေးပါဘူး NCA အပြစ်ခတ်ရေးဆေးစာချုပ်မှာသူတို့ပါဝင်လက်မှတ်ရေးထိုးနိုင်ရေးUNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်ပြီးတော့အစိုးရညီညွတ်ရေးကော်မရှင်အဖွဲ့နဲ့ဆက်လက်ဆွေးနွေးမဲ့အစီအစဉ်ကိုလည်းအဲ့ဒီကမ်းလှမ်းချက်ထဲမှာထည့်သွင်းထားပါတယ်။အခုလိုအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာဒီရပိုင်းတွေအတွင်းတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသဘက်မှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့မနေ့ကအထိပစ်ခတ်တိုက်ခိုက်နေကြောင်း MNDA ခေါ်ကိုကန့်တပ်ဖွဲ့အရာရှိတဦးက VOA ကိုအခုလိုပြောပါတယ
်။အခုအချိန်နေဆိုရင်လက်နက်ကြီးပဲပြင်းနေတယ်။တနေ့ကအနေထားတပ်ဖွဲ့ပြင်းနေတယ်။တာမခုံခုံတာမငါငါတာမစကားကစိုက်ချောစကားကဒစအများကြီးရှိတယ်။အများကြီးလာတယ
်။အလားတူကုတ်ခိုင်နဲ့နမ်ခမ်းမြို့နယ်တွေဘက်မှာTNLA တအောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့မနေ့ကအထိတိုက်ပွဲတွေအပြင်းထန်ဖြစ်နေသေးပဲလို့ TNLA ရဲ့ဗိုလ်မှူးတာအိုက်ကျော်ကပြောပါတယ
်။ပြည်တော်စုစည်းကနေနေ့ထီးဆိုရင်တိုက်ပွဲက၆ရက်ဖြစ်သွားတယ်
။တခါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ AA ရခိုင်တပ်မတော်တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတာနဲ့ပတ်သက်လို့AA ပြန်ကြားရေးအရာရှိခိုင်တူခါကအခုလိုပြောပြပါဗျာ
။ကျွန်တော်တို့ခိုင်တမ်းတို့ဘက်ကတော့ဒီဟာကိုအနေနဲ့တစ်ချက်လေးနဲ့ဖြစ်တာဗျာ။ဘယ်မှာတမ်းတို့ဘက်ကတော့တက်ခါငါလောက်ခံပြီးကြည့်နေဖြစ်တာ။ဒီကိစ္စအဆုံးရတော့ကျွန်တော်တို့အသေးစားမှမပြောတော့သေးဘူ
း။ဒီအပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေတဲ့သတင်းကိုအရင်လိုတက်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။MCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့မြန်မာစစ်တပ်ရဲ့စီရေးရဖိအားပေးတဲ့နည်းပြဟာကြောင့်27ရာစုပင်လုံးညီလာခံမှာအားလုံးပါဝင်ရေးအခက်အခဲတွေပိုပြီးရှိလာနေကြောင်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကပြောပါရယ် တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဒေသခံတိုင်းရင်းသားတွေစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေကိုတော့ရှမ်းပြည်နယ်မြောက်ပိုင်းကုန်းကျန်းဒေသခံတဦးကအခုလိုပြောပါဗျာ။
ရင်ရက်တွေကတော့ကိုင်းကျန်းတော့သူတို့ဒီစစ်ပီးကာလလိုပါကနည်းနည်းဟိုလုံလုံရတော့တတိနေသားနေရတော့
အလားတူမွန်ပြစ်တစ်ပါတီနဲ့မြန်မာတက်မတော်ကြားစီရေးတက်မာမှုတွေကြောင့်ထိုင်းမြန်မာနယ်ဆက်ဖျားသုံးစုဘက်မှဒေသခံပြည်သူယာနဲ့ချီပြီးထိုင်းနယ်ဘက်ခြမ်းကိုတွားရောက်ခိုလုံနေကြပါတယ်ရှင်စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်မြန်မာပြည်ကကျေးလက်ဒေသတွေမှာတန့်ရှင်းတဲ့ရေရရှိရေးမိင်္ဂလာစနစ်သုံးဆွဲနိုင်ဖို့ပထမဆုံးအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းကို UNICEF အကူအညီနဲ့ဝန်ကြီးဌာန၃ခုပေါင်းပြီးတော့စတင်လိုက်ပါပြီ။ဒီစီမံချက်အရလာမယ့်2030ခုနှစ်မှာမြန်မာနိုင်ငံတဝန်းရာနှုန်းပြည့်တန့်ရှင်းတဲ့တောက်တုံးရေနဲ့မိင်္ဂလာစနစ်ရရှိဖို့ဆောင်ရွက်သွားမှာဖြစ်ပြီးဖွံ့ဖြိုးမှုနည်းတဲ့ရခိုင်ပြည်နယ်မှာအရင်ဆုံးအကောင့်ထယ်ဖော်သွားမယ်လို့ကျေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနကပြောပါရယ်အပြည့်စုံကိုတော့ VOA သတင်းတော့မမြင့်ခိုင်ကပြောပြမှာပါရှင
်မြန်မာနိုင်ငံတဝန်းကကျေးလက်ဒေတာတွေမှာတန့်ရှင်းတဲ့ရေရရှိရေးနဲ့ကောင်းမွန်တဲ့မိလာစနစ်သုံးဆွဲနိုင်ဖို့အတွက်14နှစ်မဟာဗျူဟာစီမံကိန်းကိုကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အကူအညီနဲ့စိုက်ပျိုးမွေးမြူရေးကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာန၃ခုပူးပေါင်းပြီးစတင်လိုက်ပါပြီဒီစီမံကိန်းရတော့2030ခုနှစ်မှာကျေးလက်ဒေသတွေအပြင်စာတင်ကျောင်းနဲ့ကျန်းမာရေးဌာနတွေတဘာဝဘီးနဲ့ရာဒီဥတုပြောင်းလဲမှုစတဲ့အရေးပေါ်အခြေအနေတွေအတွက်တရားရာဂိုင်းတို့ရေအလုံးလောက်ရရှိဖို့ရည်ရွယ်ထားတာလည်းဖြစ်ပါတယ်။တန့်ရှင်းတဲ့ရေရရှိရေးနဲ့ကောင်းမွန်တဲ့မိလာစနစ်သုံးဆွဲနိုင်ဖို့အတွက်ဖွံ့ဖြိုးမှုနည်းတဲ့ရခိုင်ပြည်နယ်မှာဦးစားပေးဆောင်ရွက်သွားမှာဖြစ်ပြီးဒုတိယဦးစားပေးကတော့ ERV တိုင်းဖြစ်တယ်လို့ကျေးလက်ဒေသဖွံ့ဖြိုးမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးခန့်စောကပြောပါတယ်
သူကတော့ပြည်내တိုင်းအားလုံးလိုရမယ်ဒါပေမဲ့ခုနကပြောတာမှန်ပါတယ်ရေဆိုလို့ရှိရင်လည်းကျွန်တော်လက်ခံပြည်내ကတန်ရောက်တော်တော်ရရှိမှုအနည်းဆုံး23ရာခိုင်နှုန်းလောက်ပဲရှိတယ်အဲမိန်လာဆိုလို့ရှိရင်လည်းအဲ့ဒီ24ပတ်ဝန်းကျင်လောက်ပဲရခိုင်ရရခိုင်ကတော့အနည်းဆုံးပေါ့နေတော့အခုဒီရခိုင်ဆိုကျွန်တော်တို့ state plan စတော့ဆွေးနေကြကျွန်တော်တို့စသူ့ဒါဦးစားပေးလို့ပဲပြောရမှာဒါပေမဲ့ပြည်내အားလုံးကတော့ကျွန်တော်တို့ကဒါပုံမှန်အချိုးညီလေးလိုရမယ်
မြန်မာနိုင်ငံမှာတန့်ရှင်းတဲ့ရေအလုံးလောက်ရရှိရေးအတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာ58တန်းခန့်လိုအပ်တယ်လို့ခန့်မှန်းထားပြီးအစိုးရပြည်သူနဲ့နိုင်ငံတကာအဖွဲ့အစည်းတွေပူးပေါင်းကြခံဖို့မျှော်မှန်းထားကြောင်းဦးခန့်စောကအခုလိုရှင်းပြပါတယ
်။ရေဆိုရင်ကျွန်တော်တို့တစ်နှစ်ကိုအမေရိကန်ဒေါ်လာ58တန်းခန့်တော့လိုတယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်ဗျ။အတိတ်ဒီဆောက်တာတခုလည်းအဲ့လိုလိုပါတယ်ဟုတ်။ဒီ strategy နဲ့ investment target plan အညာကျွန်တော်တို့ထပ်ပြီးတော့ဆွဲပါမယ်ဗျ။အတိတ်ဒီဆောက်တဲ့ခါမှာပြည်သူကကျွန်တော်တို့က30ခန့်မှန်းပေါ့နော်။အစိုးရနေပြီးတော့35ရာခိုင်နှုန်းခန့်နောက်40ရာခိုင်နှုန်းခန့်နောက်နိုင်ငံတကာဖွဲ့စည်းပြီး30ရာခိုင်နှုန်းခန့်ကျွန်တော်30မှာဘလောက်ကုန်မယ်ကျွန်တော် 2020 အထိဆိုဘလောက်လုံမယ်အဲ့ဒါလေးကိုမျှော်မှန်းပြီးတော့ကျွန်တော်တို့ကဒါကုကျွန်တော်တို့ဒီအောင် launch လုပ်လိုက်တာပေါ့
လက်တလုံးမြန်မာနိုင်ငံမှာကလေးငယ်5တန်းနီးပါးတန့်ရှင်းတဲ့ရေတောက်သုံးနိုင်ခြင်းမရှိသလိုကလေးငယ်စုစုပေါင်း6တန်းကျော်ဟာလည်းကောင်းမွန်တဲ့မိလာစနစ်သုံးဆွဲနိုင်ခြင်းမရှိသေးပါဘူးမြန်မာပြည်ကကျေးလက်နယ်မြို့ပြမှာတန့်ရှင်းတဲ့ရေရရှိမှုနဲ့ကောင်းမွန်တဲ့မိလာစနစ်သုံးဆွဲနိုင်မှုဟာကွာခြားချက်ကြီးမားတာကြောင့်ဒီအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းကိုအကောင့်ထည့်ဖော်ဖို့လိုအပ်တယ်လို့ UNICEF မြန်မာရဲ့ဆက်ဆံရေးအရာရှိမတ်ထထဦးကပြောပါတယ
်။ကျေးလက်နဲ့မြို့ပြဒေသများမှာဆိုရင်ရေတကူရေနဲ့ပတ်ဝန်းကျင်သက်ရှိရေးနဲ့သက်ဆိုင်တဲ့အထောက်ပံ့တွေအနေနဲ့ထင်ရှားတဲ့ကွာခြားချက်များရှိနေအောင်2014ခုနှစ်လူဦးရေသကောင်ရင်းကနေပြီးတော့ဖော်ပြချက်တွေအများသိရှိနိုင်ပါတယ်။နိုင်ငံတော်ဝန်လုံးဝရှိတဲ့အိမ်ဆောင်စုပေါင်း84ရာခိုင်နှုန်းကပုံမကောင်းမွန်တဲ့ရေနဲ့မိလာစနစ်တွေတုံးဆွဲနေနိုင်ပြီဆိုပေမဲ့လည်းကျေးလက်ဒေတာများမှာဆိုရင်68ရာခိုင်နှုန်းသာရှိနေပြီးတော့19ရာခိုင်နှုန်းကဆိုရင်တောထိုင်မရှင်ဆွန့်ကျင်တလေကိုကျဉ်းသုံးနေကြဆဲဖြစ်ပါတယ်။အိမ်ဆောင်စုပေါင်း80ရာခိုင်နှုန်းကပုံမကောင်းမွန်ရန်ဆောင်ရွက်ထားတဲ့ရေအရင်းမြစ်တွေကိုတုံးဆွဲနေနိုင်ဖြစ်ပြီးတော့ကျေးလက်ဒေတာများမှာဆိုရင်တော့62ရာခိုင်နှုန်းကသာရယူတုံးဆွဲနိုင်ခြင်းရှိနေပါတယ်။
မြန်မာပြည်မှာတော့လက်ရှိအချိန်ထိတန့်ရှင်းတဲ့ရေရရှိရေးနဲ့ပတ်သက်လို့ယင်းနှိမ့်မြုံနယ်မှုတွေဟာလုံလောက်မှုမရှိသေးသလိုအသက်5နှစ်အောက်ကလေးငယ်တွေအသက်ဆုံးရှုံးမှုရောကြဖို့အတွက်လည်းဒီကဏ္ဍမှာယင်းနှိမ့်မြုံနယ်ဖို့လိုအပ်နေတာဖြစ်တယ်လို့ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ဘက်ကထောက်ပြနေတာလည်းဖြစ်ပါတယ်ရှင်
။ VOA သတင်းတော့မမြင့်မြင့်ခိုင်ပြောပြသွားတာပါ။မကြခင်ဆက်လက်ထုံ့နှိမ့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာအိမ်အကူဖြစ်လုတ်ကင်နေတဲ့ចောင်းနေအရွယ်မိန်းကလေးငယ်တွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးရေးဆွေးနွေးတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာနနက်ခင်းအင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။ဒါပေမဲ့သူ့ကိုကြားတဲ့ဒီမှာကအချိန်လေးတွေးဆရတယ်။အစိမ့်မဟုတ်တွေရဲ့နောက်တော့ဒါလည်းအချိန်မဟုတ်တွေရဲ့ဆက်လက်ကရေးတဲ့အဲ့ဒီနာကွဲနေတဲ့နေရာ
တွေဒါကတော့အိမ်အကူမိန်းကလေးတဦးကသူ့ကိုလူမဆန်စွာနှိပ်စက်နှင်းပန်းခံရတဲ့ကိုတွေ့အတွေ့အကြုံကိုပြောပြထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်မနန္နာချမ်းကကောက်နှုတ်တင်ပြမှာပါရှင်။
မကြခင်ကျင်းပမင်ကြားဖြတ်ရွေးကောက်ပွဲတွေကအစိုးရပေါ်ထောက်ခံမှုကိုစမ်းသပ်ပြီးဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia Review မှာ Simon Refney ရဲ့စောင်းမကိုဥစွာတင်ပြလိုပါတယ်။ April 1ရက်နေ့ကျင်းပမင်ကြားဖြတ်ရွေးကောက်ပွဲမှာလွှတ်တော်တွင်လက်လက်နေတဲ့18နေရာအတွဲမဲဆန္ဒရှင်နှစ်သန်းစီရာထောက်ခံမှုကိုရဖို့ပါတီ24ခုကကိုယ်စားလှယ်65ယောက်တို့လုံမတ်နေတဲ့အကြောင်းနဲ့စောင်းမကိုအစချီထားပါတယ်။လက်ရှိအာဏာရ NLD ပါတီကတော့ဒီရွေးကောက်ပွဲမှာသူတို့ပဲအနိုင်ရမယ်လို့ယုံကြည်ထားတာပါ။ရိုဟင်ဂျာမွတ်စလင်ကိစ္စတွေလို့လက်ရှိအာဏာရ NLD ပါတီရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေအများကြီးရှိပေမဲ့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ဖိအားတွေထက်ပြည်တွင်းကမဲဆန္ဒရှင်တွေရဲ့သဘောထားကိုပိုပြီးတော့စိုးရိမ်တယ်လို့အကဲခတ်တွေကထောက်ပြကြပါတယ်။ဒါပေမဲ့စစ်ပွဲရေးကတော့ဂျားပြတ်ရွေးကောက်ပွဲအတွက်မဲဆွယ်မှုမှာအဓိကလွှမ်းမိုးနေတဲ့အကြောင်းအရာတစ်ခုလို့ဆိုပါရစေ။စစ်ပွဲရေးကိစ္စတွေကိုကင်တွယ်ရမှာ NLD အစိုးရဟာပြည်ရင်းပြပအကဲခတ်တွေစစ်ပွားရေးသမားတွေရဲ့ဝေဖန်မှုတွေကိုခံရတယ်လို့ထောက်ပြထားပါတယ်။ဆယ်စုနှစ်၅ခုကြာစစ်အုပ်ချုပ်မှုအောက်ချွတ်ချုံကြခဲ့ရတဲ့အတိုင်းပြည်ကိုပြန်နလန်းထူအောင်ဆောင်ရွက်ရမှာစိန်ခေါ်ချက်တွေများစွာရင်ဆိုင်ရပြီမဲ့လို့လည်းဦးသိန်းစိန်အစိုးရလက်ထက်ကတည်းကစစ်ပွားရေးဖွံ့ဖြိုးမှုနှုန်းကျဆင်းသွားတာကိုလည်းစောင့်မမှဖော်ပြထားတာပါ။ဒါကြောင့်လာမယ့်ဂျားဖြတ်ရွေးကောက်ပွဲတွေမှာ NLD အစိုးရအပေါ်သဘောမတွေ့တဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုဘယ်ပါတီကရမလဲဆိုပြီးမေးခွန်းထုတ်ထားပါတယ်။NLD ရဲ့အဓိကပြိုင်ပွဲဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကိုတော့လူကြိုက်တိတ်မများလာတဲ့အတွက်ဒါဟာတတိယအင်အားစုတွေအတွက်အခွင့်ကောင်းဖြစ်လာနိုင်ပြီးဂျားဖြတ်ရွေးကောက်ပွဲဟာအကောင်းဆုံးတိုင်းတချက်ဖြစ်လိမ့်မယ်လို့သုံးသပ်ကြသူတွေရှိပါတယ်။ NLD ကနေခွဲထွက်ခဲ့တဲ့ NDF ပါတီကဂျားဖြတ်ရွေးကောက်ပွဲမှာဝင်ပြိုင်မှုပြင်းစင်နေတယ်လို့တရားဝင်ပါတီမထောင်ရသေးတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တချို့ဟာလည်းတစ်ချိန်မှာအသက်အရွယ်ကြီးရင်သူတွေဥဆောင်နေတဲ့ NLD ပါတီထံကနေဆက်ခံနိုင်မဲ့အင်အားစုဖြစ်နိုင်တယ်လို့ဆိုကြပါရယ်။ပွန့်ပွန့်လင်းလင်းနဲ့ဝေဖန်ပြောဆိုတတ်ပြီးတော့ NLD အတွက်ဆန့်ကျင်ဘက်ဒါမှမဟုတ်မိဘက်နှမျိုးစလုံးဖြစ်နိုင်တဲ့88မျိုးဆက်ခေါင်းဆောင်တွေကိုမြန်မာပြည်သူတော်တော်များများကကြိုဆိုကြပါရယ်။ NLD အစိုးရလက်ထက်လွတ်လပ်စွာပြောဆိုခွင့်တွေအားနည်းလာတာဟာလေ NLD အစိုးရကိုရှင်ပြိုင်အန်တုမဲ့တတိယအင်အားစုတစ်ခုကိုစင်တင်ပေးသလိုဖြစ်သွားနိုင်တယ်ဆိုတာနဲ့စောင်းမကိုညီကုန်းချုပ်ထားပါရယ်ရှင်။အခုဆက်ပြီးတော့နောက်တစ်ချိန်ပင်လုံညီလာခံအတွက်ပြင်ဆင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Frontier မှာစောင်းပါရှင်ဟိန်းကိုဆိုးနဲ့ Oliver Slow တို့ရဲ့စောင်းပါကိုဆက်ပြီးတော့ပြပြကြပါမယ်။ကိုလိုနီလက်အောက်လွတ်လပ်ရေးရဖို့ဂျိုးပန်းစင်ကပင်လုံစာချုပ်ချုပ်ဆိုခဲ့ပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်တဲ့အကြောင်းနဲ့စောင်းပါကိုအစချီရေးသားထားပါတယ်။ပြည်ရင်းငိမ့်ငိမ့်ရေးအတွက်သမ္မတဦးသိန်းစိန်လက်ထက်မှာပုံစံသစ်နဲ့ချင်းကပ်ဖို့ဂျိုးပန်းခဲ့ရမှာ2015ခုနှစ်ထဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကတနိုင်ငံလုံးပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးနိုင်ပေမဲ့ UWSA ဝါတပ်ဖွဲ့နဲ့ KIA ကချင်လက်နက်ကိုင်အဖွဲ့တွေအပါအဝင်တော်တော်များများမပါတာကိုရေးသားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့အစိုးရတဲ့အနေနဲ့ပြည်ရင်းငြိမ်းချမ်းရေးကိုဦးစားပေးမှဖြစ်ကြောင်းပြောဆိုထားပြီးတော့ ပြီးခဲ့တဲ့နှစ်ဩဂတ်လထဲမှာပဲ27ရာစုပင်လုံညီလာခံကိုကျင်းပခဲ့ပါတယ်။ဒါပေမဲ့လည်း NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကပုဂ္ဂိုလ်တချို့ကိုဖမ်းဆီးတာတွေတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာတွေလို့ပြဿနာတွေကိုလည်းစောင့်မမထောက်ပြထားပါတယ်။ NCA လက်မှတ်မထိုးပဲဆွေးနွေးပွဲမှာလက်နက်ကိုင်အဖွဲ့တွေကိုအပြည့်အဝပါဝင်ခွင့်ပေးဖို့အစိုးရနဲ့စစ်တပ်ဘက်ကတွန်းဆုတ်နေတယ်လို့တိုင်းသားလက်နက်ကိုင်တွေအနေနဲ့ကလည်းတိုက်ပွဲတွေအရင်ရပ်ဖို့လူလားနေတာကြောင့်ရှေ့မတိုးနောက်မဆုတ်အခြေအနေတွေကြုံနေရတယ်လို့လည်းဆိုပါတယ်။နောက်တစ်ချိန်ငင်းငယ်ရင်ညီလာခံကျင်းပဖို့ပြင်ဆင်နေပေမဲ့လည်းလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်မဲ့အခြေအနေရှိမရှိအသေးချာမပြောနိုင်သေးပဲဖြစ်နေချိန်မှာအစိုးရနဲ့စစ်တပ်ကြားမှာလည်းငင်းငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တသဘောတည်းဖြစ်အောင်ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းအကဲခတ်တွေရဲ့အမြင်တွေနဲ့စောင့်မကိုညီကုန်းချုပ်ထားပါရရှင်
။မနေ့ကချမ်းပြပြသွားတာပါ။အခုတော့ဒေါ်လာလတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင
်။ဒီကနေ့မနေ့တင်ပြမယ် idiom အသုံးညာ
take your time
ဖြစ်ပါတယ်။စာလုံးပေါင်းက T A K E take ကယူတာ Y O U R your ကသင်ရဲ့T-I-M-E time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတဦးကအချိန်ကိုယူတာပေါ့ idiom အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစစ်စစ်လုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
I was told not to rush with my work, so I took my time to finish it, but I did it well.
ကျွန်တော်လုံးနဲ့ပတ်သက်လို့မလောဘူးကျွန်တော်ကပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစီစီပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
I was told not to rush with my work, so I took my time to finish it, but I did it well.
အေးစီစီပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ။ကုလသမဂ္ဂကလေးများအခွင့်အရေးဆိုင်ရာသဘောတူစာချုပ်ကို1992ခုနှစ်မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံမှာကလေးအခွင့်အရေးအကာအကွယ်ပေးရာမှာအားနည်းနေစေရှိနေတဲ့အကြောင်းဒီတစ်ပတ်အမျိုးသမီးကဏ္ဍမှာကြားဖို့ရှိပါတယ်။အထူးသဖြင့်အိမ်အကူအဖြစ်လုပ်ကိုင်နေတဲ့ကျောင်းနေအရွယ်မိန်းကလေးငယ်တွေအပေါ်လူမဆန်စွာနှိပ်စက်နှင်းပန်းခံနေရတာကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံမှာတာဝန်ရှိတဲ့အကြောင်းဒေါ်လာလတန်းကဆွေးနွေးတင်ပြမှာပါရှင် You can bend but never break me cause it only serves to make me more determined to
achieve ဘယ်လိုလဲဆိုတာတော့တော့အစ်ဝါရင်းနှီးတက်ကိုတိုင်လာဒီလာတော့ပေပတ်ချန်နေလောင်းလောင်းချနေဖြေမှမဖြေတာအမှန်တမ်းဖြစ်ဒီကမစားလို့မစားဖို့ဖြစ်ပုံမင်းမင်းပြီးတော့လောင်းအောင်ဟာတမင်းပူရတော့အော်လာခါကျတော့တမင်းကောင်းအချရရခံပေါ်တော့တော့တူရတော့တော့ချာ
အဲ့ဒါကတော့မုံမြိန်မြို့မှာအိမ်အခုဖြစ်အလုလုကင်ခဲ့တဲ့အသက်၁၄နှစ်အရွယ်မခင်ခင်ထွန်းကသူ့ဘောအင်းရှင်ဖြစ်သူဒေါ်အေးအေးဆိုးနဲ့မိခင်ဒေါ်တင်ပြုံးတို့ကဘယ်လိုနှိမ့်ဆက်ခဲ့တယ်ဆိုတာကိုပြောပြခဲ့တာဖြစ်ပါတယ်။သူကိုလိမ္မော်သီးနှလုံးပျောက်တဲ့အတွက်ခိုးစားတယ်ဆိုပြီးလိမ္မော်သီးတစ်လုံးအတွက်ရေနွေးတဘူးတဘူးကြစီကိုသူ့ရဲ့ညာဘက်ချမ်းကိုပေါ်လောင်းချခဲ့တယ်လို့မအီအီဆူက EFP သတင်းဌာနကိုဒီသတင်းပါပြောခဲ့တာဖြစ်ပါတယ်။ဖောက်ရင်ဖြစ်သူနေထိုင်မကောင်းလို့ဆေးကုသစေလို့တဲ့အတွက်မခင်ခင်ထွန်းကိုလွန်ခဲ့တဲ့သုံးနှစ်ကအသက်40ရွယ်မုတ်ဆိုးမဒေါ်အီအီဆူနဲ့သူနဲ့အတူနေသူမိခင်ဒေါ်တင်ပြုံးတို့နေအိမ်ကိုအိမ်အကူဖြစ်အဖို့ခံခဲ့ရတာဖြစ်ပြီးနောက်ပိုင်းမှာမခင်ခင်ထိုးရဲ့ညီမငယ်အသက်12နှစ်အရွယ်မတ်သစင်အောင်ပါအိမ်အကူဖြစ်အဖို့ခံခဲ့ရတာဖြစ်ပါတယ်မခင်ခင်ထိုးရဲ့လစာကတော့ကြံွေ3000ဖြစ်ပြီးအိမ်အလုတ်ရောထမင်းဆိုင်အလုတ်ပါဒီနေ့ကို18နာရီလုတ်ခဲ့ရသူဖြစ်ပါတယ်2015ခုနှစ်မှာသူ့ဖခင်ကွယ်လွန်ခဲ့ပြီးတဲ့နောက်မှာတော့ Tuha Laza, Miaro de Epim, Majami Mabe, Inshin Riga, Yangne, Nase Moody, Sati, get up your body. Timins I ma, Makin Kentone, do Lolo Gaine, Dol Lashwiga, Picket Nit Zembalaga, Kulo, Inshin, Do E Soga, Tushi Mabe, Makin Kentongo, Inni Chuka, Yenwe Bune, Gogo, Launcharago, Twiggy Abbey Met, Wine Yung Madaba, Tunine, Bama, Matanan, get it, John. Kulu Piku Piopia Kivari.
Metu Bepu Rochiara bought a me, Kuabalo Piku Naimale. Kuabama Pionai, two cheap Puroci Niare.
Makinkin Dune, Tunyamange, Patazin Aunugu, Inshinga, Nexelu, Seyo, Yaukea, Ma, Picare, Dezembalaga, Ditaga, Ngu, Apuegu, Madidu, Matidin Rega, Twishi Gabi, Geze, Gera Pibari. Eri Ngu Yogama, Yanizin, EFB, Dinda Nane, Twisu Yama, Makinkin Tunga. သူညီမနှစ်ယောက်ကိုအစားခိုးစားတယ်လို့အင်ရှင်တွေကဆွဆွဲတယ်သူတို့ညင်းနေဆိုရင်ကျုံနေတုတ်ထင်းမီနေတူတာလူလုတ်ခဲ့တယ်လို့လည်းပြောပြခဲ့ပါတယ်တခါတရံလဲသူတို့ညီမနှစ်ဦးကိုအင်ရှင်တွေကကြောင်းနေတယောက်မတက်အောင်ရန်တိုက်ပေးပြီးသွေးထွက်တဲ့အထိအချင်းချင်းရိုက်ခိုင်းတာတွေလည်းရှိတယ်လို့မကင်ကင်တုံးကပြောပြခဲ့ပါတယ်ဒါတော့သူ့ကြားရတဲ့မန္တလေးအချင်းတွေတွေ့ခဲ့တာအဲစိတ်မောက်တွေရဲ့ဟာတ
ထည့်ခိုင်းနေအသားတွေအကုန်လုံးအပ်ကွဲထွက်ကုန်တာလေ
ခုလိုမခင်ခင်ထွန်းလို့ညီမကိုဒေသခံ NGO မတီသူမတီတီနယ်ကကယ်ဆယ်ခဲ့ပြီးတဲ့နောက်အတော်ဖြစ်သူဒေါ်လှကြီးကိုဆက်သွယ်ရမှာရင်းနှွေးဘူးနဲ့လောင်းထားတဲ့ဒဏ်ရာတွေမြင်တွေ့ရတာကြောင့်ဒေါသထွက်ပြီးအတော်ဖြစ်သူကရဲစခန်းမှာအမှုဖွင့်ဖို့ဆုံးဖြတ်ခဲ့တယ်လို့လေဒေါ်လှကြီးကပြောခဲ့ပါလေ
။ဟောမစီရဆင်းရဲသားဒီလောက်မှာအော်သူတို့ပတ်စံစီလို့သူတို့လီလောက်မှာလှုပ်ရဲတာပေါ့နော်။ဒါသမင်းချင်းကိုစိတ်မစားတော့ဒီလောက်ပဲလှုပ်ရဲလားဆိုအမခလေးကိုကြည့်ပြန်လို့လည်းစိတ်မကောင်းဘူး။ဟိုဒေါသလည်းထွက်သွားတာပါဆရာမအဲအဲဆိုလာစကန်းတော့သွားပြီးအမှုတက်ဖွင့်မယ်ဆိုအဲသွားအမှုတက်ဖွင့်လိုက်
။အင်းရှင်ဒေါ်အေးအေးဆိုးကိုတင်းနာနေကမော်မြင်တရားယုံတယုံမှာယုံထုတ်ရမှာအမှန်တကယ်အဖြစ်အမခံမရနိုင်တဲ့ကလေးသူငယ်များပေါ်ကိုတိလျောက်နှိမ့်ဆက်စောကားမှုနဲ့ရဲကဆွဲချက်မတင်ပဲခန္ဓာကိုယ်နာကျင်ထိခိုက်စေမှုနဲ့ဆွဲချက်တင်ခဲ့ကြောင်းလည်းသိရပါတယ်။ဒါအပြင်အမှုစစ်ဆေးရမှာသတင်းတော်တွေနေနဲ့တရားရုံးတော်တွေအမှုစစ်ဆေးတာကိုဝင်ရောက်ကြည့်ရှုခွင့်လည်းရဲဘက်ကပိတ်ပင်ခဲ့တယ်လို့သတင်းတော်သူကပြောခဲ့ပါတယ်။
ဘယ်လိုမှမလုပ်ရလဲဘယ်ရဲတွေကလဲကျွန်တော်ပိတ်ထား။ပိတ်ထားတော့ဘယ်လိုမှလုပ်ပိတ်ထားတယ်။ကျစ်တော့လုပ်
မခင်ခင်တို့နဲ့သူညီမငယ်မတ်တဆင်းတို့အနေနဲ့ခုဆိုသူတို့ဘဝပြန်ထူထောင်ဖို့ဆန္ဒရှိပြီးကျောင်းနေရွယ်ဖြစ်ကြတဲ့အတွက်ကြောင့်လည်းကျောင်းပြန်တက်ချင်ကြတဲ့ဆန္ဒရှိပေမဲ့သူတို့ဒီရွယ်မှာဘယ်ကျောင်းကဒုက္ခခံပြီးသူတို့ကိုလက်ခံမှလဲလို့အားငယ်လျက်ရှိကြတာလည်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာစီးရဲချွတ်တဲ့အရွယ်မရောက်သေးသူတွေအကာအကွယ်ပေးအခြေအနေဟာဘယ်လိုရှိပါသလဲဆိုတာကို EHRC ကအရှလူခွေးကော်မရှင်ကဥပဒေချမ်းပေးဥမင်လွင်ဦးရဲ့တုံးသက်ချက်နဲ့တူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်ဥပဒေအရပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့ကလေးသူငယ်တွေယောက်ျားမင်းကလေးနှမျိုးစလုံးကိုအသက်16နှစ်အောက်ကလေးဆိုလို့ရှိရင်လုံးဝခိုင်းစေခွင့်မရှိပါဘူးအဲ့ဒီလိုမျိုးခိုင်းစေဖို့အတွက်မိဘဖြစ်သူကိုယ်တိုင်ကခိုင်းစေတယ်အားပေးအားမြောက်ပြုတယ်ဆိုလို့ရှိရင်မိဘဖြစ်သူကိုအေးအေးယူနိုင်တဲ့ဥပဒေကတင်းတင်းကြပ်ကြပ်ပြဋ္ဌာန်းထားတာကိုကျွန်တော်တို့တွေ့ရတယ်အသက်16နှစ်ကနေပြီးတော့16နှစ်ကြာတဲ့ရောက်တဲ့အချိန်မှာတော့ကလေးသူငယ်တွေကိုခိုင်းစေနိုင်တယ်သို့တော်လည်းပဲဒီလိုခိုင်းစေတဲ့အခါမှာကလေးသူငယ်တွေကိုအလေးပင်မာတဲ့ကိစ္စရမျိုးတွေညာအရေးပြတဲ့ကိစ္စရမျိုးတွေညာဆိုင်တာဝန်ချထားတဲ့ကိစ္စရမျိုးတွေအသက်အန္တရာယ်နဲ့နှီးဆက်တဲ့စက်ပစ္စည်းတွေကင်တွဲအသုံးပြုတဲ့နေရာမှာစသဖြင့်တားမြစ်ထားတာတွေရှိပါတယ်ဒါဥပဒေပြဋ္ဌာန်းချက်ပါ
အဲ့လိုဥပဒေပြဋ္ဌာန်းချက်တွေရှိတာတော့မှန်ပြီမဲ့လို့လေသူတို့တွေအလုပ်လုပ်တဲ့နေရာမှာအိမ်ရှင်ရအိမ်မုံကိုနှိမ့်ဆက်တဲ့ဖြစ်ရမျိုးမျိုးတွေကတော့မကြခဏလေးကြားနေရတယ်လေအဲ့လိုမြန်မာနိုင်ငံမှာဥပဒေရှိတာတော့မှန်ပြီမဲ့လို့လေဥပဒေကိုလက်တွေ့ဖော်ဆောင်ရမှာအားနည်းချက်တွေရှိတာပေါ့နော
်ပထမဦးဆုံးစပြောရရင်တော့အိမ်ပေါ်ဖြစ်ခိုင်းစေခြင်းခံစားရတဲ့ကလေးသူငယ်တွေရဲ့နောက်ခံအကြောင်းအရာလည်းဒီနေရာမှာအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုငွေကြေးအဆင်မပြေတဲ့အတွက်မိဘဖြစ်သူကိုယ်တိုင်ကမိမိရဲ့ကလေးကို အင်ပေါ်ပြေခိုင်းစားရတဲ့ကိစ္စမျိုးဖြစ်တယ်။ဒါကြောင့်တချို့ကိစ္စဒီမှာတရားရုံးကိုတည်မီအမှုတွေဆွဲဆိုမယ်ဆိုလို့ရှိရင်ဆွဲဆိုနိုင်ပြီမဲ့လေရက်စကန်သွားပြီဆိုတာနဲ့ကုန်ကြရမယ်ငွေကြီးတရားရင်ဆိုင်ရမယ်ငွေကြီးကြားကာလမှာသွားရမယ်ခီးစိတ်နောက်ပြီးတော့တခါရှေ့နေကိုပေးရမယ်ငွေကြီးစတာတွေမတက်နိုင်တဲ့အတွက်တချို့ခေါင်းငုံခံလိုက်ရတဲ့ကိစ္စမျိုးတွေတော်တော်များများရှိပါတယ်အဲ့ဒီလုံမမဟုတ်ပဲနဲ့အဖက်ဖက်ကကူညီလို့တရားရုံးကိုတက်ရောက်ပြီးတော့အမှုရင်ဆိုင်ဖြည့်ရှင်းကြတဲ့အခါကျတော့လေတစ်ဖက်ကငွေရှင်ကြေးရှင်နေဖြစ်တဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိတရားစီရင်စနစ်အရငွေများတရားနိုင်လိုမျိုးဖြစ်နေတဲ့အခါကျတော့ဒီလိုမျိုးအင်ရှင်ငှနေပြီးတော့တရားခံဖြစ်သွားတဲ့အခါမှာအများဆုံးရော်ကြီးတွေနဲ့ပဲနောက်ဆုံးကျင်းလိုက်ရတဲ့အခြေအနေမျိုးတွေဖြစ်တာကိုကျွန်တော်တို့တွေ့ရတယ်ဒီလိုနေရာမှာဥပဒေကပြထန်းထားတာတိတိကျကျရှိပါလျက်နဲ့ဥပဒေကိုလိုက်နာကျင့်သုံးတဲ့အခါမှာအစိုးရလက်ပြီးလက်ယူချစားမှုတွေကိုတိတိပပအရေးယူမှုလုပ်ဖို့လိုတယ်။နောက်ပြီးတော့တခါဒီလိုမျိုးကိစ္စရပ်ဒီမှာကလေးသူငယ်ရဲ့အခွင့်အရေးချိုးဖောက်ခံရတယ်ဆိုလို့ရှိရင်တိုင်ကြားအရေးယူနိုင်တယ်ဆိုတဲ့အသည့်မျိုးကိုမိဘဖြစ်တဲ့သူတွေကိုယ်တိုင်နားလည်လာအောင်အသိပညာအများကြီးပေးဖို့လိုပါတယ်။အမှန်ကတော့အဲ့ဒီမိခင်နဲ့ကလေးဆောင်လျှောက်ရေးအသင်းတို့အမျိုးသမီးရေးရာကော်မတီတို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်တို့ကနေပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့ကလေးသူငယ်တွေရဲ့အခွင့်အရေးကိုအဓိကကာကွယ်ပေးဖို့အတွက်တာဝန်ရှိတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်ဒီလိုမျိုးအမှုကင်းတွေဖြစ်ပေါ်လာပြီဆိုလို့ရှိရင်ဒီနစ်နာတဲ့ခံရတဲ့ကလေးရဲ့ကိုယ်စားဒီအသင်းအဖွဲ့တွေကနေပြီးတော့တရားလူအဖြစ်တရားစွဲဆိုသင့်တယ်လိုအပ်တဲ့အကူအညီတွေပေးသင့်တယ်အမှုရင်ဆိုင်နေရတဲ့ကာလအတော်အတွင်းမှာဒီကလေးသူငယ်တွေရဲ့လုံခြုံရေးကိစ္စအဝဝကိုတာဝန်ယူထားဖို့လိုတယ်အမှုတွေပြီးသွားပြီဆိုလို့ရှိရင်လည်းဒီကလေးသူငယ်တွေရဲ့ပြန်လည်ပြုစုပြောင်းထောင်ရေးလုပ်ငန်းတွေကြောင်းတက်ခြင်းတွေဆိုလို့ရှိရင်လည်းကြောင်းပြန်တက်နိုင်အောင်စီမံဆောင်ရွက်မှုလုပ်ငန်းတွေကိုထောင်ရွက်ပေးဖို့လိုတာပေါ့အနည်းဆုံးကျွန်တော်ဥပမာပြရမယ်ဆိုရင်နေဆက်ချင်းကပ်နေတဲ့ထိုင်းနိုင်ငံမှာတော့မှအဲ့ဒီလိုမျိုးဖြစ်လာပြီဆိုလို့ရှိရင်ကလေးသူငယ်ဖြစ်တဲ့သူတွေကိုမြန်မာနိုင်ငံသားပဲဖြစ်စေထိုင်းနိုင်ငံသားပဲဖြစ်စေသူတို့ NGO လိုအဖွဲ့အစည်းကနေပြီးတော့ခေါ်ယူထိန်းသိမ်းထားတယ်။ငူကင်းဖြစ်တဲ့အချိန်ကနေပြီးတော့အမှုပြီးတဲ့အထိကိုသူတို့ကအားတက်တရောအကာအကွယ်ပေးတယ်၊ရှင်နေငားရမ်းပေးတယ်၊ခုခံချေပပေးတယ်အမှုမှာလိုအပ်တဲ့ကိစ္စတွေအားလုံးဆောင်ရွက်ပေးတယ်။နောက်ဆုံးမိဘတွေလက်ထဲကိုရောက်တဲ့အထိသူတို့ပြန်လေပို့ဆောင်ပေးတဲ့အထိတာဝန်ယူလုပ်ပေးနေတာတွေကိုကျွန်တော်တို့တွေ့ရတယ်။မြန်မာနိုင်ငံအတွင်းမှာရှိတဲ့အဖွဲ့အစည်းအသီးသီးကလည်းဒီလိုမျိုးဥပမာတွေကိုယူပြီးတော့ကလေးသူငယ်တွေရဲ့အခွင့်အရေးအထူးသဖြင့်အိမ်ပေါ်မှာလေးတွေရဲ့နင့်နာတဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းဝင်လို့ကျွန်တော်ကတော့ပြန်ပေးချင်ပါတယ
်တော်လှန်ရေးတန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြတာပါရှင်။အခုတလှဲတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ဖို့အချိန်ရောက်ပါပြီ
။သိပ္ပံသူတေသနာဆံရတိုးတက်ဖွံ့ဖြိုးဖို့အတွက်မြန်မာနိုင်ငံတက္ကသိုလ်တွေမှာဘာတွေလိုအပ်နေလဲဆိုတော့ကိုအိုဟိုင်ယိုတက္ကသိုလ်ကယူပဗေဒပမောက္ခဒေါက်တာဆောဝေလှိုင်အမင်းကိုဒီတစ်ပတ်မှာပြောပြပေးပါစီ။
လူတာကတော့အားလုံးမှလူတာပေါ့ကျွန်တော်တို့ရဲ့ပညာရေးကခါကပြတ်သွားတယ်လို့ဖြစ်သွားတာ우တိုးတော့ရန်ကုန်တက္ကသိုလ်ကလည်းအခုတော်တော်ကြီးကိုသူတို့တွန်းပြီးတော့စူးစမ်းခြင်းနဲ့စိတ်တွေရှိကြတယ်လူငယ်တွေကလည်းပညာကိုလိုလားတဲ့စိတ်တွေတွေ့ရပေါ့နော်အနည်းဆုံးကျွန်တော်သွားပဲဟောပြောခဲ့တဲ့နေရာအားလုံးမှတချို့ဆိုတစ်ထောင်ကျော်လောက်ကိုလာတက်တဲ့ចောင်းသားတွေစိတ်ဝင်စားနဲ့မေးကြတယ်အဲ့လိုဟာမျိုးဆိုအားတက်เสียပေါ့ဟိုတခုပေါ့နော်သူတို့ဘာပြောလဲဆိုတော့ဟာကျွန်တော်တို့မှဒီမှာစာရွက်စာတမ်းတွေဘာမှမရှိဘူးပေပါတွေဖတ်လို့မရဘူးအဲ့တော့ research ကဘာတွေဖြစ်နေဆိုတော့ကျွန်တော်တို့မသိဘူးတဲ့တစ်ချိန်တည်းမှာပဲသူတို့ကျွန်တော်ကိုဘာမေးလဲဆိုတော့ဆရာရဲ့ဟို Facebook ရှိလားတဲ့ဟာကျွန်တော်ရှိတယ် Facebook အားလို့ Facebook ဘာလို့မသုံးလဲကျွန်တော်တို့အားလုံး Facebook သုံးတယ်ကျွန်တော်တို့ contact လုပ်ချင်တယ်ဟာကျွန်တော် Facebook ကြည့်ဖို့အချိန်မရှိလို့အားကျွန်တော် Facebook တော့ရှိတယ် account တော့ရှိတယ်ကြည့်ဖို့ကျွန်တော်မှအချိန်လုံးဝမရှိဘူးဆိုတော့ကျွန်တော်တို့ပြောရဲခင်ဗျားတို့ Facebook ကြတော့ကြည့်ဖို့အချိန်ရှိတယ်ဘာလို့စာကိုကြည့်လို့မရတာလဲဘာလို့ဆိုဒီ cell phone တွေအားလုံးကအခုက iPhone Samsung အဲ့လို equivalent နဲ့သုံးနေတဲ့ခါကြတော့အခုဒီမှာကအမေရိကန်လိုနေရာမျိုးမှာကအခုစာကြည့်တဲ့ဆိုတာမရှိတော့ဘူးကျွန်တော်တို့ Ohio တက္ကသိုလ်မှာစာကြည့်တဲ့ကိုကျွန်တော်တို့ကအခုနာမည်ပြောင်းလိုက်ပြီး museum ဆိုပြီးတော့ဘာလို့လဲဆိုတော့အားလုံးက online ကပဲကြည့်ကြတော့တာစာတွေအကုန်လုံးက အဲ့တော့တို့ကျွန်တော်ပြောပြရဲခင်ဗျားတို့လက်ထဲမှာ device တွေရှိနေပြီကဘာလုံးမှာရှိတဲ့ information ကလက်ထဲမှာရောက်နေတယ်အဲ့ဒါကိုဘာလို့အသုံးမချတာလဲဆိုတော့မျက်စိပွင့်အောင်ကျွန်တော်ရှင်းပြရဲပေါ့လေဘာလို့ဆိုသူတေသနာလုံးကအားလုံး online မှာကျွန်တော်တို့ publish လုပ်ရင်ကျွန်တော်ဆို paper တော့ print မလုပ်တော့ဘူးအဲ့ဒီဟာကိုကျွန်တော်ရှင်းပြရဲပေါ့နော်နောက်တစ်ခုကသိပ္ပံနဲ့ပတ်သက်တဲ့ဓာတ်ခွဲခန်းတွေမှာတုံးကပစ္စည်းပါညာလဲသိပ်မရှိကြဘူးဒါပေမဲ့ပစ္စည်းမရှိတာထက်ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိကပြတ်နေတာပေါ့ဘာလို့လို့လောက်ရမှာမသိတဲ့ဟာinformation ရတဲ့ device ကလက်ထဲမှာရှိနေရတာနဲ့အဲ့ဒါကိုအသုံးမချတော့ဘူ
းဒါဆိုသူတို့တွေမသိဘူးလေမသိတော့
ဟုတ်တယ်အဲ့ဒီဟာကတော့ကျွန်တော်ပြောချင်ပါတယ်ဘာလို့ဆိုကျွန်တော်အဲ့ဒီဟာဘာမှမဟုတ်ပဲနဲ့အရန်ကိုဟိုအပြောင်းလဲဖြစ်သွားနိုင်တဲ့ဟာပေါ့နော်တကယ်ကိုအဓိကကြားတဲ့ဟာတစ်ခုပေါ့နောက်တစ်ခုကကြတော့တိုးတက်တဲ့နိုင်ငံတွေမှာတက္ကသိုလ်တွေမှာရှိတဲ့ဗမောက္ခတွေကဟို faculty တွေကကျွန်တော်တို့ independent သူတို့ရဲ့သူတည်တနာကိုသူတို့တိဆောက်ပြီးတော့ကဘာနဲ့ရှင်ပြိုင်ပြီးတော့သူတို့ကအလုပ်လုပ်ကြတယ်ကျွန်တော်တို့စီမှာကြတော့တက္ကသိုလ်တွေကိုအထက်တန်းကျောင်းကြီးလိုသဘောထားပြီးတော့နည်းနည်းအောင်မြင်ဖို့ရှိသေးတယ်ယာတို့ရတာနဲ့တပြိုင်နက်နည်းတက္ကသိုလ်ကိုပြောင်းမယ်ပြောင်းမဲ့ဟိုမှာ research လက်တွေဘာမှမရှိတော့မရှိတဲ့ခါကျတော့အကုန်လုံးပြည့်စည်ကုန်ပြီးတော့ဒီတိုင်းပြန်ဖြစ်သွားတာပေါ့နော်သူတည်တနာလုပ်ငန်းကဘာမှမတိုးတက်လာနိုင်ဘူးပေါ့ဒါကတော့ပြစ်တင်တဲ့သဘောမဟုတ်ပဲねပညာရေးမှာကြောင်းလွှဲရမယ်ဟာပေါ့
ဗမာနိုင်ငံမှာတိတ်ပန်တဲ့အနည်းပညာတိုးတက်ဖို့ဆိုပြီးတော့လူတိုင်းကရည်ရွယ်ချက်တော့ရှိကြတယ်ရှိပေမဲ့မတိုးတက်နိုင်တဲ့အကြောင်းတွေတည်းကအကြောင်းလေးနှစ်ခုပေါ့နော်ဆရာစောစောပြောလို့ information device လေးတည်းရှိတဲ့အတိုင်းအသုံးမချတတ်တာရဲ့နောက်ပြီးတော့တကယ်တမ်းသူတည်တနာလုပ်မဲ့တက်ကလူလူနေရာမျိုးကခဏခဏအပြောင်းရွှေ့တွေလောက်တာနဲ့ကိုယ်ပိုင်သူတည်တနာမလုပ်တာတယ
်ဟုတ်ကဲ့အဲ့တော့မလုံနိုင်တဲ့ခါကျတော့ဟိုကျွန်တော်တို့လူကျင်တာကတော့အဲ့ဒီဟိုပါပေါ့နော်ဟိုတက္ကသိုလ်တိုင်းမှာမေးလိုက်လို့ရှင်ဟာကျွန်တော်တို့ဟိုဓာတ်ခွဲကားမှာရှိတဲ့ set တွေလူကျင်နေဒါပေမဲ့သူတည်တနာကဆက်ကတပိုင်းလေးပဲပါတယ်တခြား information ကကျွန်တော်မြင်တာအဲ့ဒီဟာကအရန်ကိုအဓိကကြားတယ်အပိုင်းတွေကိုကျွန်တော်တို့မှလင်းဟင်းနေတယ်ကိုလုံနိုင်ရတာနဲ့ဟိုမသိလို့ပေါ့နော်အထက်ကလည်းဟိုတပင်ပြောင်းတာမဟုတ်ဘူးလေကျွန်တော်မြင်တာကတော့ဟိုယာတုတက်တယ်ဆိုရင်နေမှာလုံးပဲလို့မရှိဘူးမိကျင်းနာကိုသွားလိုက်မုံရွာသွားလိုက်ဆိုတော့မိကျင်းနာမုံရွာမှာလက်ဆရာကြီးလိုတာပေါ့သူကတနိုင်ငံလုံးမှာလိုတာကိုဒါပေမဲ့နေဒီမှာလုပ်မယ်ဆိုရင် incentive ပေးရမှာပေါ့နော်လာကပို့တိုးပေးခွင့်လန်းနေပေးအမှနေမှာသွားလုပ်ချင်တဲ့ဆရာကြီးတွေကခွင့်လန်းပို့ရှိရင်သူတို့လည်းတချို့လည်းနေမှာသွားလုပ်ကြအဲဒါပေမဲ့အရေးကြီးတာကသူတို့ရဲ့သူတည်တနာလုပ်ငန်းအောင်မြင်လာတဲ့အခါမှာသူတို့အဲ့နေရာမှာထားမှဖြစ်မှာပေါ့ဘာလို့လဲဆိုတော့အဲ့နေရာနေပြီးတော့နောက်တနေရာပြောင်းလိုက်ရင်သူလုပ်ထားတဲ့သူတည်တနာအဆက်အသွယ်တွေအလုံးပြတ်ကုန်ပြီးတော့ဟိုတစ်ကလည်းပြန်မဆနိုင်တော့အကုန်လုံးလက်လျှော့ကုန်ကြအောင်အဲ့တော့မအောင်မြင်တော့ဘူးပေါ့အ
ဲ့ဒါနဲ့ပြဿနာတွေကတစ်ခုပေါ့နော
်ဟုတ်ကဲ့အဲ့ဒါလည်းမသိလို့ပါလေပညာရေးကဒီဆိုရအောင်မှာပဲရှိတာကို
ဒါဆရာတွေအပိုင်းပေါ့နော်
ဟုတ်ကဲ့
ကျောင်းသားတွေအပိုင်းရောဆရာ
ကျောင်းသားတွေအပိုင်းကကြတော့ကျွန်တော်တို့တွေ့တာကျွန်တော်ထင်တယ်တရားရာခိုင်နှုန်းပဲ90တောင်မဟုတ်ဘူးလက်ထဲမှာအကုန်လုံးကဒီဆဲဖုန်းတွေရှိတယ်အရန်အောင်အောင်ကောင်းတယ်မြန်မာနိုင်ငံမှာဆဲဖုန်းအားလုံးကလူတိုင်းမှာရှိတယ်အကုန်လုံးကတစ်ချိန်လုံးအဲ့ဒါကိုသုံးချနေကြပြီဒါပေမဲ့သူတို့ဒီဟာကို information အတွက်အသုံးအမှန်သူတို့မသိဘူးသူ social သုံးကြတာများတယ်ပေါ့လေသူတို့ရဲ့ပညာသင်တဲ့ learning information ဒီထဲမှာပဲရှိတယ်ဆိုတော့သူတို့မသိဘူးအဲ့ဒီဟာကိုသိဖို့လိုမယ်နောက်တစ်ခုကကျွန်တော်အခုပြောခဲ့တာရဆိုလို့ရှိရင်တက္ကသိုလ်5ခုမှာကွန်ပျူတာတက္ကသိုလ်မှာကျတော့ကလေးတွေကသူတို့ကိုသူတို့ပြီးတယ်လေသူတို့ဘွဲရပြီလို့ရှိရင်သူတို့မှာလှုပ်နေရှိတယ်ဆိုတော့သူကစူးစားတယ်ပေါ့နော်ဒီတကုံတို့ဒီအနောက်ပိုင်းတက္ကသိုလ်တို့အဲ့ဒီကကလေးတွေကကျတော့သူတို့ကကိုယ့်ကိုယ်လည်းမလေးစားဘူးပေါ့ရရဘွဲကိုလည်းအထင်ကြီးဘူးအထင်ကြီးကြလည်းမရှိဘူးပေါ့ဆိုလှုပ်လိုက်ရမှာမဟုတ်ဘူးအဲ့ဒီဘွဲနဲ့ဆိုတော့အဲ့ဒါတွေကမှားတယ်ပေါ့ဘာလို့ဆိုပညာကိုသူကလူလူလာလာသင်ရမှာပေါ့
ဆက်ပြန်လို့ကွန်ပျူတာတက္ကသိုလ်ကထွက်သွားလို့ရှင်အလောက်ကအဆင်သင့်ဆိုတော့စိတ်မပူကြအောင်အခု70တန်းနေပြီးတော့တက္ကသိုလ်တွေသွားလျှောက်ကြဆိုတော့တမိုင်းကိုလျှောက်မယ်လို့ရှိဘ
ူးမိုင်းဆိုတဲ့ဟာအရန်ကိုတန်ဖို့ရှိတယ်လေအရေးကြီးတာကသူတို့ကဘာကိုနားလည်ဖို့လိုလဲဆိုတော့ဘယ်ပါသာရက်ကိုမဆိုသင်တယ်ဒီကဲကိုထီထီရဟိုးရှေ့ဆုံးတက်သွားနိုင်မယ်ဆိုရင်အဲ့ဒီနေရာကျရင်အကုန်လုံးကအရန်ကိုတန်ဖို့ရှိလာပြီပေါ့အဲ့တော့တမိုင်းတို့ဒီပထူရီတို့ဆိုတာဘာလူကြီးကဟာဒါတွေကအလကားမဟုတ်ဘူးအဲ့ဒီမှာပြေးချီရလဲတကယ်ကိုစူးစမ်းပြီးတော့သူတင်တာလုပ်မယ်ဆိုရင်ရှေ့မှာအရန်ကိုဖြစ်လာနိုင်တယ်အခုကျွန်တော်တွေ့တာကရန်ကုန်တက္ကသိုလ်ကတော့သူတို့ပြောင်းလိုက်တယ်ပေါ့နော်ဌာနတွေအားလုံးကဌာနတစ်ခုအယောက်50စီပဲလက်ခံတယ်အဲ့တော့ဘာဘာတွေ့လဲဆိုဥပမာ Facebook ကိုကျွန်တော်တွေ့တယ် Facebook မှာကျောင်းသားက50ပဲသူကတစ်နှစ်ကိုဆိုတော့သူကအတော်ဆုံးကျောင်းသားတွေအဲ့ကိုဝင်လာတော့အဲ့မှာတချို့က MC ပဲတက်နိုင်ရတယ်မတက်ဘဲနဲ့သူကတကယ်ကိုစိတ်ဝင်စားလို့လာတက်ကြတာအဲ့တော့ဘာဖြစ်လဲဆိုတော့အဲ့ဒီကလေးတွေကကြတော့သူတို့ကသူတို့ပညာကိုသူတို့တန်ဖိုးထားတယ်တကယ်ဝါသနာပါလို့သူကတက်တာဆိုတော့သူတို့ကြတော့ရှေ့မှာလမ်းနေရအများကြီးပိုးတက်ဖို့ရှိတယ်ပေါ့ဒီအနောက်ပိုင်းတက်ကူတို့ကျွန်တော်ရောက်ခဲ့တယ်ပေါ့နော်တကုံတက်ကူတို့ရဲ့အဲ့ဒီမှာကြတော့ယူပဗေဒဌာနတဲ့ဝင်မှာတော့ကျွန်တော်ចောင်းသား2500 ပထမမကြောက်ဘူးပေါ့နော်နိုင်ငံသားမှာဟို face ကြောင့်မှ 2500 Ohio တက္ကသိုလ်ဆိုရင်ဒါ80ပဲရှိတယ်အမေရိကန်မှာဒါပမောက္ခကကျွန်တော်တို့40ကျော်ရှိတယ်ဒါပုံမှန် ratio ပေါ့နော်အဲ့ဒီဟာပေါ့ဟိုမှာအရန်ကိုများတော့ဆိုသူတို့ကဒီဘွဲတစ်ခုရဖို့အတွက်လာတက်ကြတဲ့သဘောပေါ့အဲ့တော့အဲ့လိုလက်ခံတဲ့အခါကျတော့เจ้าသားတွေကလည်းကုပညာကိုတန်ဖိုးမထားဘူးသူတို့တက်အောင်လည်းမတင်မေးနိုင်တော့ဘူး face လို့ပါသားရဲ့မျိုးကတက်ခွဲခိုင်းနေပါတယ်အယောက်2500အတွက်ကိုဘလို့မှမဖြစ်နိုင်ဘူးတကယ်တက်အောင်တင်မယ်ဆိုလို့ရှိရင်အဲ့လိုလုပ်မဲ့စား engineer သူတို့လုပ်ချင်တဲ့ဟာပေါ့တခုခုပေါ့နော်အဲ့လိုမျိုးတက်ခွင့်ရရင်ပိုကောင်းပါပေါ့အရင်တုန်းကမြန်မာပြည်မှာဆို MC မှ MC ပဲ MC မရတဲ့ခါကျမှ RID ပြီးမှကျန်းသာတွေနိုင်ငံတကာနိုင်ငံမှာတိုးတက်ဖို့အတွက်ကဘယ်ဆောင်တိုးတက်ရမယ်လေဆရာဝန်တွေကြီးပဲရှိနေလို့နိုင်ငံတည်ဆောက်လို့မရဘူးဖြေလျှောက်မြန်မာနိုင်ငံမှာတိုးတက်လာတဲ့ခါဒီမှာအများကြီးလိုလာမယ်အဲ့ဒီဟာကြီးအကုန်လုံးဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ဒါရှင်းပြဖို့လိုအပ်တာပေါ့နော်အားပေးဖို့လိုအပ်တာပေါ့
ဒေါက်တာဆောင်းဝေလှရပြောကြားခြင်းနဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တခင်မြတ်သက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြတ်ခင်ဗျာဆိုမာလီယာနိုင်ငံမှာသူတို့ရဲ့အမျိုးသားရွေးချယ်တင်မြှောက်မှုလုပ်ငန်းစဉ်နဲ့အညီနောက်တက်လာမဲ့ဆိုမာလီယာပြည်ထောင်စုအစိုးရရဲ့သမ္မတဖြစ်မိုဟာမက်အဗ်ဒူလာမိုဟာမက်ကိုရွေးချယ်ခဲ့တဲ့ရွေးကောက်ပွဲကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်ဆိုမာလီယာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာတက်လာမဲ့သမ္မတတဲ့နဲ့ဆိုမာလီယာအစိုးရအဖွဲ့တို့နဲ့နီးနီးကပ်ကပ်လုပ်ကင်ဆောင်ရွက်သွားဖို့မျှော်လင့်ထားပါတယ်။လွန်ခဲ့တဲ့6လတာကာလအတွင်းရွေးချယ်တင်မြှောက်ပွဲလုပ်ငန်းစဉ်အဆင့်ဆင့်နဲ့အညီကျင်းပစဉ်ကာလအတွင်းစိတ်ချလုံခြုံတဲ့ပတ်ဝန်းကျင်အခွင့်အရေးဖြစ်အောင်ဖော်ဆောင်ပေးခဲ့ကြတဲ့ဆိုမာလီယာလုံခြုံရေးတပ်ဖွဲ့တွေနဲ့ဆိုမာလီယာနိုင်ငံမှာတာဝန်ကျနေတဲ့အာဖရိကသမဂ္ဂအဖွဲ့တို့ကိုကျွန်တော်တို့အနေနဲ့ချီးကျူးပါကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ယာယီပြောခွင့်ရသူမတ်တိုနာကပြောပါတယ်။အသွင်ကူးပြောင်းမှုကာလဟာတိုင်းပြည်အတွက်ရှေ့ဆက်သွားမယ့်အရေးပါတဲ့ခြေလှမ်းဖြစ်ပါတယ်။2012ခုနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲထက်ပုံမများပြတဲ့ထောင်ပေါင်းများစွာရှိတဲ့လူငယ်တွေအမျိုးသမီးတွေမဲပေးနိုင်ကြတဲ့အတွက်လည်းချီးကျူးပါတယ်။ဒါပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းနီးလမ်းမကျတဲ့ဖြစ်ရပ်တွေရှိခဲ့တဲ့ဆိုတဲ့သတင်းတွေကြောင့်စိတ်မကောင်းဖြစ်ရပါကြောင်းမစ္စတာတူနာကပြောပါတယ်။အတစ်တက်လာမဲ့ဆိုမာလီယာအစိုးရတဲ့အနေနဲ့အကြမ်းလိုက်စားမှုပပျောက်ရေးမှာထူးခြားတဲ့ခြေလှမ်းတွေလှမ်းဖို့နဲ့2020ရွေးကောက်ပွဲကြရင်လွတ်လပ်ပြီးတော့တရားမျှတစွာနဲ့လူတအုပ်ကိုမဲတမဲထည့်နိုင်ခွင့်ရှိတဲ့ရွေးကောက်တင်မြှောက်မှုပုံစံပေါ်ဆောင်နိုင်မှုကျွန်တို့တို့ကအားပေးနေကြောင်းပြောဆိုပါရစေ။ဆိုမာလီယာနိုင်ငံရဲ့အကြီးအလေးဆုံးပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့အစိုးရတစ်ခုဖွဲ့စည်းတည်ထောင်ရမှာဖြစ်ပါတယ်။အစောတလျင်ကင်တွယ်လှုပ်ဆောင်ရမှာတွေကတော့မူးခေါင်နဲ့အတွက်ဖြစ်ပေါ်လာနိုင်တဲ့အစာရေစာငတ်မှုခေါင်းမမှုကုန်စည်နှုန်းကြီးမြင့်မှုအစာအစာရရှိမှုအခြေအနေပူပြင်းခြောက်သွေ့မှုခံမှန်းချက်အစရှိတာတွေဖြစ်ပါတယ်။အစိုးရရဲ့ပြန်လည်ရင်ကြားစီရေးကြိုးပမ်းမှုမူးခေါင်မှုတက်တာစီရေးလုံခြုံရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးအခြေခံအဆောက်အုံတည်ဆောက်ရေးနဲ့ဆိုမာလီယာနိုင်ငံသားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ပြည်ထောင်စုဟာအတိတ်တက်လာမဲ့သမရနဲ့အစိုးရအဖွဲ့တို့နဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်မှန်းထားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မြတ်သက်ကပြောပြမှာပ
ါ။မြောက်အတ္တန်တိတ်စစ်စာချုပ်ဖွဲ့နေတိုးရဲ့မူဝါဒဖြစ်တဲ့စုပေါင်းကာကွယ်မှုကိုအခြေခံတနိဋ္ဌာန်ဖြစ်ချချတာမို့အမေရိကန်နိုင်ငံရဲ့လုံခြုံရေးဟာဥရောပနဲ့ဆက်နွယ်နေပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျန်မက်တစ်ကမဟာမင်းဖြစ်တဲ့ဥရောပနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေကိုပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းအခြေအနေတွေမရေမယားဖြစ်နေချိန်မှာကမ္ဘာတစ်လောကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေလာရောက်ဆွေးနွေးတဲ့မြူနစ်ကလုံခြုံရေးညီလာခံမှာဝန်ကြီးမက်တစ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအောင်မြတ်အဖေတူအမေခွဲအကိုကင်ဂျုံနမ်ကွာလာလမ်ပူးနိုင်ငံတကာလေးစိတ်မှာအသက်ခံရပြီးမလေးရှားရဲတွေကဆက်လက်စုံစမ်းနေချိန်မှာပဲအလောင်းကိုပြန်ပေးဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားသမ္မတကြီးကတောင်းဆိုခဲ့ပါတယ်။သ
တမနိုင်ငံကူပတ်စပို့ကိန်းဆောင်ထားသူမြောက်ကိုရီးယားလူမျိုးအလောင်းကိုပြန်ပြီးပေးဖို့တောင်းဆိုနေတာကိုမပေးတာနဲ့ပတ်သက်ပြီးမချေနှက်မှုမရှိဘူးလို့မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတမကြီးကသတင်းတောက်တွေကိုပြောကြားခဲ့တာပါမြန်မာဘက်ကထွက်ပြေးလာတယ်လို့ဆိုရဲရင်ဂျာဒုက္ခသည်တွေရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကက်စ်ဘဇားဒေသကိုမြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းမှုမစ်ရန်ဟီလီဟာဖေဖော်ဝါရီလ20ရက်ကနေပြီးတော့23ရက်နေ့ထိတွားရောက်มาဖြစ်ပါတယ်။တချိန်ထဲမှာပဲမောင်တော်မျိုးနဲ့အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ယာယီပိတ်ထားတဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကနယ်စပ်ကိစ္စခန်းကိုပြန်ပြီးဖွင့်ပေးခဲ့ပါတယ်။ Pacific တမုတ်တရတောင်ပိုင်းမှာရင်းနှစ်မြုပ်နေတဲ့ကုန်းမြစ်ကြီး၈ခုမြောက်ကိုကဘာတိုက်ကြည့်ဖြစ်နေတတ်မှတ်တယ်လို့သိပံပညာရှင်တွေကပြောကြလိုက်ပါတယ
်။တရင်ချင်းကျုပ်အစီအစဉ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်ခဲ့တာပါရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့မနန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇီးနပ်ဖြစ်ပါတယ်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.